Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါသေးဗျာ။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်ဇူလိုင်လ17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာ။ဒီမနေ့အတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဥကြော်စံတာနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညာပါအီရန်နျူကလ িয়ার ရေးယာယီသဘောတူညီချက်ကိုတင်းလာနေသည့်တက်တန်းထပ်တူလိုက်ပါတယ်မြန်မာနိုင်ငံမှာယူကော့ပွဲကျင်းပမဲ့ရဲ့ကြေညာတာကိုအမေရိကန်နဲ့အာဆီယံလွှတ်တော်အမတ်တွေကကြိုးဆူကြပေမဲ့စိုးရိမ်ချက်တွေရှိတာကိုလည်းပြောကြပါတယ်ကလေးတငယ်များနဲ့လက်နက်ကန်ပြည်ပခါများဆိုင်ရာကုလသမဂ္ဂမှုချုပ်ရဲ့အထူးကိုယ်စားလှယ်ဇူလိုင်လ17ရက်နေ့ကနေ18ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်ပါမယ်ဒီသတင်းတွေပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထက်မှာတော့ IS Islam အစွန်းရောက်အဖွဲ့တွေနဲ့စစ်ပွဲတွေရင်ဆိုင်နေရတာနဲ့ပတ်သက်ပြီ
း I think it in its strange perverse way almost terrorism tends to unite people
and American let out ဒုတိယနိုင်ငံသားရေးဝန်ကြီး Richard Jungle ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ထိုင်းနိုင်ငံမှာလူကုန်ကူးအဖွဲ့တွေကိုနိုင်ငံရာကနေမြန်မာလူထုမှ64ဦးကိုကယ်တင်နိုင်ခဲ့တဲ့အကြောင်းတခါထိုင်းနိုင်ငံကဝီဂါလူမျိုးတွေကိုတရုတ်ကိုပြန်ပို့ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တူရကီကထိုင်းကောင်စစ်ဝင်ရုံတိုက်ခိုက်ခံလိုက်ရတဲ့အကြောင်းအပါဝင်အိန္ဒိယနိုင်ငံရဲ့စီးပွားရေးဟာတရုတ်နိုင်ငံကိုကြော်တက်နိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ဦးကျော်စံသာတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အီရန်နဲ့ကမ္ဘာ့အရာကြီးနိုင်ငံတွေကြားနျူကလ িয়ার ရေးယာယီသဘောတူညီချက်ကိုတနင်္လာနေ့အထိဆက်ပြီးတိုးချဲ့လိုက်ပါတယ်ဗီယက်နမ်မြို့မှာဆွေးနွေးနေတဲ့ဆက်ဆက်ညှိနှိုင်းရေးမှုတွေအနေနဲ့ပြည်ပြဆုံတဲ့သဘောတူညီချက်တရက်ပေါ်ဆွေးနွေးချိန်ပူရဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကြီးတန်းတာဝန်ရှိသူတူကတောက်ကြနေမှာပြောပါတယ်။ယာယီသဘောတူညီချက်ကိုပြီးခဲ့တဲ့ဧပြီလကရထားတာဖြစ်ပြီးနောက်ဆုံးသဘောတူညီချက်ရဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ဇွန်လ30ရက်နေ့ကကျော်လွန်ခဲ့ပြီပါပြီ။ဆက်ဆက်ညှိနှိုင်းမှုတွေမှာတိုးတက်မှုတွေရထားပြီးလို့တောက်ကြနေနောက်ပိုင်းမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။တောက်ကြနေအစောပိုင်းတွင်ကတော့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇရီဖ်ဥရောပသမ္မဂ EU နိုင်ငံသားမူဝါဒဆိုင်ရာတာဝန်ရှိသူတွေနဲ့ဝန်ကြီးကြီးတွေတွေ့ဆုံပါတယ်။ဆွေးနွေးပွဲတွေကိုဆက်ကျင်းပနေပြီးစနေနေ့ကျရင်ဗီယက်နမ်မြို့မှာနိုင်ငံသားဝန်ကြီးတွေဆက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်
။ဂရိနိုင်ငံဟာဥရောပနိုင်ငံတွေစီကပံ့ပိုးငွေနောက်ထပ်60ဘီလီယံသန်းပေါင်း6000ရနိုင်အောင်ရေးဆွဲထားတဲ့စီးပွားရေးပြုပြင်အဆိုပြုချက်တွေကိုဂရိပါလီမန်ထောက်ခံမှုရရှိဖို့အတွက်ဝန်ကြီးချုပ်အလက်ဆစ်ဆစ်ပရက်စ်ကနောက်ဆုံးအကြိမ်ဆွဲဆောင်ကြိုးပမ်းခဲ့ပါတယ်။ပံပုံးငွေပေးမပေးဆုံးဖြတ်မဲ့တနင်္လာနေ့ဥရောပထိပ်သီးအရေးပေါ်စီဝေးဖို့ပြင်ဆင်နေချိန်မှာဂရိပါလီမန်အမတ်တွေညှိနှိုင်းချင်းအထူးဆွေးနွေးကြရတာဖြစ်ပါတယ်။ဒါဟာဥရောပခေါင်းဆောင်တွေကျင်းနက်အောင်လုပ်နိုင်မဲ့ဂရိနိုင်ငံရဲ့နောက်ဆုံးအခွင့်အရေးပဲလို့တချို့ကဆိုကြပါတယ်။ချိုးချန် Twitter ရေးမူတွေကိုလုတ်ဖို့ဂရိအစိုးရကအခုချိန်ထိညှင်းဆန်လာတဲ့အတွက်ဥရောပခေါင်းဆောင်တွေဟာစိတ်ပြတ်ညှိညူနေကြပြီဖြစ်ပါတယ်။ဂရိနိုင်ငံအတွက်အခက်အခဲတိုက်ပွဲပြီးဆုံးသွားမယ်လို့မျှော်လင့်ကြောင်းဥရောပသမဂ္ဂနဲ့လာပေါင်းများစွာခက်ရခဲစေညှိနှိုင်းကြရတာဟာဂရိပြည်သူတွေအတွက်သူတို့အစိုးရဆင်နွှဲရတဲ့တိုက်ပွဲဖြစ်ကြောင်းမစ္စတာဆစ်ပရက်စ်ကပါလီမန်မှာပြောကြားခဲ့ပါတယ်။အဲတစ်ချိန်တည်းမှာပဲဂရိနိုင်ငံထဲမှာဒုက္ခသည်ပေါင်းတစ်နှစ်တစ်ထောင်လောက်ဝင်ရောက်လာနေတယ်လို့ UNHCR ခေါ်ကုလသမဂ္ဂဒုက္ခသည်မဟာမင်းကြီးယုံကပြောကြားလိုက်ပါတယ်။အခုကဂရိနိုင်ငံမှာဆီးရီးယားအာဖဂန်စားတဲ့နိုင်ငံကဒုက္ခသည်ပေါင်း8000နီးပါးရှိနေပြီးစီးပွားရေးအခက်ကြုံနေရတဲ့ဂရိနိုင်ငံအဖို့ပုံမအကြိုက်ရိုက်စရာဖြစ်ရတယ်လို့လည်း UNHCR ပြောခွင့်ရ William Spindler ကဆိုပါတယ်နော်။
ဆိုမလီနိုင်ငံမိုဂါဒီရှုမြို့တော်ကဟိုတယ်နှလုံးကိုအယ်ရှာဘပ်အကြမ်းဖက်သမားတွေတောက်ကြနေညတွေကတိုက်ခိုက်တာကြောင့်လူ6ယောက်ထဲမှနေတည်ဆုံသွားပါတယ်။မိုဂါဒီရှုမြို့တော်ကဝီဟီလီနဲ့စီယတ်ဟိုတယ်တွေဝင်ပေါက်မှာကားဘုံးတွေဖောက်ခွဲပြီးတနသမားတွေကဟိုတယ်တွေထဲအတင်းဝင်တိုက်ခိုက်ကြတယ်လို့မျက်မြင်တွေကပြောပါတယ်။တိုက်ခိုက်ချိန်ကဝီဟီလီဟိုတယ်ထဲမှာရှိနေတဲ့ဒါဇင်ပေါင်းများစွာသောဆိုမလီတာဝန်ရှိသူတွေထဲမှာငါးဖမ်းလုပ်ငန်းနဲ့ပင်လယ်ရေထွက်အရင်းမြစ်ဆိုင်ရာဝန်ကြီးမိုဟာမက်အိုမာအီမိုးကြီးလည်းပါဝင်ပါတယ်။သူရဲ့တနေ့တာရမဒန်ဝါဖြစ်တာကိုစောင့်လေးပဲရှိသေးတယ်ဟိုတယ်ဝင်ပေါက်မှာပောက်ကွဲတံကြီးထွက်လာတာကိုကြားလိုက်ရတယ်လို့ဝင်းကြီးအီမိုဝီက VOA ကိုပြောပါတယ်အယ်ရှာဘပ်တနသမားလေးဦးကိုဝီဟီလီဟိုတယ်ဝင်ပေါက်ဝါမှာပြတ်တက်လိုက်တယ်လို့ဆိုမာလီလူမျိုးရင်းတာဝန်ရှိသူဒူးက VOA ကိုပြောပါတယ်စီးရဟိုတယ်ဒီဘက်မှာတော့တိုက်ပွဲဆက်ဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်အဲဒီဟိုတယ်ကတော့သမရနန်းတော်နဲ့ခန္ဓာတပ်ဖွဲ့ကာကွယ်ထားတဲ့အစိုးရယုံတွေရှိတဲ့နေရာနဲ့နှီးပါတယ
်အမေရိကန်မောင်းသူမဲ့ drone လေယာဉ်ရဲ့တိုက်ခိုက်မှုကြောင့်IS ကိုစစ်စာခံထားတဲ့ပါကစ္စတန်စစ်သွေးကြောခေါင်းဆောင်နှုတ်သိဆုံးသွားတယ်လို့အာဖဂန်လူမျိုးရေးအရာရှိကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံနန်ဂါဟာနယ်မှာဇူလိုင်6ရက်နေ့ခုနှစ်နေ့ကတိုက်ခိုက်မှု3ချိန်လုပ်ခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကတောက်ကြနေ့မှာအတည်ပြုပြောကြားခဲ့ပေမဲ့ဘယ်သူတွေကိုထိမှန်သိဆုံးခဲ့တယ်ဆိုတာကိုတော့အတည်မပြုခဲ့ပါဘူး။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်နဲ့မဟာမိတ်တပ်တွေကိုချင်းချောက်သူတွေအပေါ်တိုက်ခိုက်ခဲ့တယ်လို့ပဲပန်တဂွန်ပြောခွင့်ရ Captain Jeff Davis ကဆိုပါတယ်။ အဖဂန်ရရှိရာတော့တည်ဆုံသောသူတွေဟာတမှုကြီးတွေဖြစ်ကြတဲ့ဂိုးဇမန်နဲ့ရှာရှိဒူလာရှာဟစ်တို့ဆိုပါတယ်ဇမန်ဟာအဖဂန် IS ရဲ့ဒုတိယကောင်းဆောင်ဖြစ်ပြီးရှာဟစ်ကတော့ IS ရဲ့ပျောက်ခွင့်ရဖြစ်သူလို့ဆိုပါတယ
် UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေစနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲတွေဟာမြန်မာကောင်းဆောင်တွေအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာပေးထားတဲ့ကတိတွေတိုင်းလှုပ်ဆောင်ဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ဒီမိုကရက်တစ်အုပ်စုရဲ့ဒုတိယဥက္ကဋ္ဌမြန်မာအရေးအောက်လွှတ်တော်ကိုယ်စားလှယ်များရဲ့ခေါင်းဆောင်တူဦးဖြစ်သူဂျိုးခရော်လီကပြောလိုက်ပါတယ်။ဒါပေမဲ့လည်းလွှတ်တော်အတွင်းမှာဒီမိုကရေစီနီးလမ်းမကျတဲ့ဗီဒီယိုအာဏာကိုဆက်ရယူထားပြီးအထင်ရှားဆုံးအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်သမရဖြစ်မလာအောင်တားဆီးထားတာကိုဆက်ပြီးထိန်းထားဖို့မြန်မာစစ်ဘက်ကမကြသေးခင်ကပဲဆုံးဖြတ်ခဲ့တာတွေကတော့သတိပေးချက်တစ်ခုဖြစ်လာတယ်လို့မစ္စတာခရော်လီရဲ့ဇူလိုင်လ10ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီအခြေအနေတွေကပြူကောက်ပွဲရဲ့လွတ်လပ်မှုမျှတမှုနဲ့ယုံကြည်ကိုးစားရမှုတို့ကိုထိခိုက်ပျက်စီးစေတာကြောင့်အမြန်ဆုံးကင်တွေဖြစ်ရှင်းဖို့အောက်လွှတ်တော်အမတ်ဂျိုးခရူလီကတိုက်တွန်းထားပါတယ်။တခါ Republican ထက်လွှတ်တော်အမတ်များရဲ့ခေါင်းဆောင် Mitch McConnell ကလည်းနိုဝင်ဘာယူကောက်ပွဲတွေမတိုင်ခင်မြန်မာနိုင်ငံကိုကုန်သွယ်ရေးဆိုင်ရာအခွင့်အရေးနဲ့ရှော့ပေါ့ချက်တွေမပေးတင်သေးဘူးလို့ပြောလိုက်ပါတယ်။အခြေခံဥပဒေမှာအပြောင်းအလဲတွေမလုပ်နိုင်အောင်ပိတ်ဆို့ဟန့်ထားခဲ့တဲ့အတွက်လည်းအခြားသားတစ်ပိုင်းမြန်မာအစိုးရကို Mr. McConnell ကအပြင်းထန်ဝေဖန်ပါတယ်။ဆင်းရဲတဲ့နိုင်ငံတွေကိုဘေးတဲ့အခွင့်ကင်းလွတ်ခွင့်ဆိုင်ရာအကျိုးခံစားခွင့်တွေအပါအဝင်ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့နောက်ထပ်လုပ်ဆောင်ချက်တွေကိုရွေးကောက်ပွဲပြီးတဲ့အထိစိုင်းထားတင်တယ်လို့မစ္စတာမကွန်နယ်ကပြောပါတယ်။ဒီတော့ဒီမှာပဲမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ရက်ကြေညာတဲ့ပေါ်အခြားသောအခြားနိုင်ငံအာဆီယံလွှတ်တော်အမတ်တွေကကြိုဆိုပေမဲ့စိုးရိမ်မှုတချို့ရှိနေတယ်လို့ဇူလင်လ10ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။တနိုင်ငံလုံးမှာရွေးကောက်ပွဲလုပ်တာတခုတည်းနဲ့တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအာမခံချက်ပေးဖို့လုံလောက်မှာမဟုတ်ဘူးလို့လူ့ခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကပြောပါတယ်။မြန်မာနိုင်ငံမှာအမျိုးဘာသာတာသနာဆောင်ရှောက်ရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းတာကို APHR အဖွဲ့ကထောက်ပြပါတယ်။အဲ့ဒီဥပဒေတွေဟာမြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေနောက်ပြန်ဆုတ်သွားတာကိုပြနေတယ်လို့ APHR ကသတိပေးထားပါတယ်
။ကလသမကအတွင်းမှုချုပ်ရဲ့ကလေးသင်ငယ်နဲ့လက်နက်ကင်ပဋိပက္ခရေးရာအထုကိုယ်စားလှယ်လိုင်လာဇာရူခီဟာမြန်မာနိုင်ငံကိုဇူလိုင်17ရက်နေ့က18ရက်နေ့အထိသွားရောက်ပါလိမ့်မယ်။လနကိုင်ပဋိပက္ခရိယံကလေးတငယ်ရေဘယ်လိုဒုက္ခရောက်ရလဲဆိုတဲ့အခြေအနေ2012ကမြန်မာအစိုးရလက်မှတ်ရေးထိုးခဲ့တဲ့ကလေးစစ်သားစုဆောင်မှုအဆုံးသတ်ရေးအတွက်ဘယ်လောက်ထိတိုးတက်အောင်ဆောင်ရွက်ထားရလဲဆိုတာတွေကိုလေ့လာအကဲဖြတ်ဖို့အတွက်သွားရောက်မှာဖြစ်တယ်လို့ကလသမကရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်ကတဆင့်နေပြည်တော်မန္တလေးနဲ့မြကြီးနားတို့ကိုလည်းသွားရောက်ပါလိမ့်မယ်။မြန်မာအရာရှိတွေ UNICEF အပါအဝင်ကလသမကဝန်ထမ်းတွေသက်ဆိုင်ရာအရပ်ဘက်အဖွဲ့အစည်းတွေအပြင်လနကိုင်ပဋိပက္ခနဲ့ပတ်သက်ခဲ့မှုရဲ့ကလေးတငယ်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပြီးဇူလိုင်လ16ရက်နေ့မှာတော့ရန်ကုန် UNICEF ရုံးမှာသတင်းစာရှင်းလင်းပွဲတရားပြုလုပ်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။မိုးခေါင်ရေရှားတံခံနေရတဲ့မြောက်ကိုရီးယားနိုင်ငံမှာစားနပ်ရိက္ခာဖြန့်ဖြူးတဲ့နှုန်းကိုလျှော့ချလိုက်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကကြေညာပွဲနေ့မှာပြောလိုက်ပါတယ်။ဇူလိုင်လအတွက်စားနပ်ရိက္ခာပေးဝေတဲ့အချိုးအစားဟာလူတစ်ယောက်တစ်နေ့ကို310ဂရမ်ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကအကြောင်းကြားတယ်ဆိုပြီး FAO ရဲ့ကမ္ဘာလုံးဆိုင်ရာသတင်းအချက်အလက်နှင့်ကြိုတင်သတိပေးခြင်းစနစ်အာရှအရှေ့ပြည်ဒေသဆိုင်ရာအကြီးအကဲခရစ်စတီနာကော့စလက်ကအပြောအယူကိုပြောပါတယ်။အဲ့ဒီဆန္ဒရိက္ခာအကျိုးစားဟာပြီးခဲ့တဲ့လကတည်းက25ရာခိုင်နှုန်းကျော့သွားတာပါ။2015ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းဆန္ဒရိက္ခာဖြန့်ဝေမှုဟာလူတစ်ယောက်တစ်နေ့ကို410ဂရမ်နှုန်းဖြစ်ပါတယ်။ဆိုးရွားတဲ့မူခေါင်ရေရှားတံကနိုင်ငံရဲ့ကော့ပဲသီးနှံအထွက်နှုန်းကိုထိခိုက်နေတယ်လို့ကော့စလက်ကပြောပါတယ်။ဒီနှစ်အတွက်အာလူးနဲ့ဆောင်းရသည့်ဂျုံအထွက်နှုန်းဟာပြီးခဲ့တဲ့နှစ်ကတည်းက20ရာခိုင်နှုန်းကျော်ရော့မယ်လို့ Cosset ကခန့်မှန်းပါတယ်။ယာဒီအစောပိုင်းကော့ပဲသီးနှံရိပ်သိမ်းမှုဟာအတော်လေးနည်းပေမဲ့မြောက်ကိုရီးယားနိုင်ငံသားတွေအတွက်အရေးကြီးတဲ့စားနပ်ရိက္ခာအရင်းမြစ်ဖြစ်တယ်လို့ FAO တာဝန်ရှိသူကပြောပါတယ်။အခုလိုစိုးရိမ်ပွဲခန့်မှန်းချက်အခြေအနေနဲ့ကြုံနေရပေမဲ့လည်းကုလသမဂ္ဂအဖွဲ့အစည်းတွေဒါမှမဟုတ်အနောက်နိုင်ငံတွေစီကနေစားနပ်ရိက္ခာအကူအညီပေးဖို့ကွန်မြူနီမြောက်ကိုရီးယားအစိုးရကပန်ကြားထားတယ်လို့မသိရသေးပါဘူး။တူနီးရှားနိုင်ငံကိုမြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့ဝင်နိုင်ငံမဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်ခုအဖြစ်အမေရိကန်သမ္မတဘရာကိုဘာမာကသတ်မှတ်လိုက်ပါတယ်။အဲဒါကြောင့်အမေရိကန်ပြည်ထောင်စုနဲ့တူနီးရှားအကြားမဟာဗျူဟာနဲ့စစ်ဘက်ဆိုင်ရာပူပြီးနီးကပ်စွာပူးပေါင်းဆောင်ရွက်နိုင်တော့မှာပါ။အမေရိကန်ပြည်ထောင်စုဟာတူနီးရှားနိုင်ငံပေါ်ယုံကြည်မှုရှိကြောင်းတူနီးရှားရဲ့အောင်မြင်မှုတွေပါဝင်လှုပ်ဆောင်ခြင်းကြောင်းလာမယ့်နှစ်များစွာအတွက်တည်ငြိမ်ခိုင်မာတဲ့လက်တွဲပဲဖြစ်လှုပ်ဆောင်သွားမှာဖြစ်ကြောင်းတူနီးရှားသမ္မတပိုင်ဂျီခါလစ် SFC မေလာကအမေရိကန်ပြည်ထောင်စုကိုလာရောက်ချိန်တွင်သမ္မတဥပမာကပြောခဲ့ပါတယ်။ ဒီနေ့နိုင်ငံမှာကျင်းပနေတဲ့ Wimbledon Tennis အမျိုးသားဒုချင်းပွဲစဉ်မှာလက်ရှိချန်ပီယံ Novak Djokovic နဲ့ချန်ပီယံဟောင်း Roger Federer တို့ final မှာပိုလူကြမှာပါ။တောက်ကြနီကကစားတဲ့ semi final ပထမပွဲမှာဆာဗီယာကကမ္ဘာနံပါတ်1 Novak Djokovic ကပြင်သစ် Richard Gasquet ကို6-4-6-4 နဲ့နိုင်ရသွားခဲ့ပါတယ်။သုံးပွဲပြတ်နိုင်ရသွားပေမဲ့ Djokovic က Gasquet ကိုအလွယ်တကူနဲ့တော့နိုင်ရတာမဟုတ်ပါဘူး။အကျိတ်နဲ့ကစားခဲ့ရတာပါ။ဒါဟာ Djokovic အတွက်တော့ Grand Slam final ကို18ချိန်မြောက်တက်လာတာပါ။ဒုတိယ semi final မှာတော့ Switzerland ကကမ္ဘာအဆင့်2 Roger Federer ကပြည်တိန်ကအဆင့်3 Andy Murray ကို6-5 6-4 နဲ့သုံးပွဲပြတ်အနိုင်ရပြီး final ကိုတက်သွားပါတယ်။ဒီပွဲမှာ Federer ရဲ့ service ရိုက်ချက်တွေကောင်းလွန်လာကြောင့် Murray အနေနဲ့မရှင်နိုင်ခဲ့ပါဘူး။ Federer ရဲ့ service ကအရန်ကိုကောင်းခဲ့တယ်လို့ Murray ကပွဲပြီးမှပြောသွားပါတယ်။ဒါကြောင့်လက်ရှိ champion Djokovic နဲ့ Wimbledon champion 9 ချိန်ဖြစ်ပူးတဲ့ Federer တို့တနင်္လာနေ့ကစားတဲ့ final မှာတွေ့ကြမှာဖြစ်ပြီးဒါဟာမနစ်က final ရဲ့တကြောပြန်ပွဲလို့ဆိုရမှာပါ။ပီဂရနေတုန်းကတော့ဂျိုကိုဗစ်က3ပွဲ2ပွဲနဲ့နိုင်ခဲ့တာပါဒီကနေ့မှာတော့အမျိုးသမီးတဦးချင်းဖိုင်နယ်ကစားကြမှာဖြစ်ပြီးတော့ကမ္ဘာနံပါတ်1ဆီရီနာဝီလီယမ်စ်နဲ့စပိန်ကဂါဘေးမူဂူရူဇာတို့ပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာတို့ကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မားတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းနဲ့စကြပါတယ်။ထိုင်းနိုင်ငံမဟာချိုင်ဒေသမှာအခြေစိုက်တဲ့လူကုန်ကူးအဖွဲ့တစ်ဖွဲ့ကိုထိုင်းအစိုးရတပ်ဖွဲ့ဝင်တွေကနေဝင်ရောက်စီးနှင်းခဲ့ရမှာမလေးရှားနယ်စပ်လူမောင်ခိုကူးအဖွဲ့နဲ့ဆက်ဆက်သူလို့ယူဆတဲ့ပွဲစားနှုတ်ကိုဖမ်းဆီးနိုင်ခဲ့ပြီးတော့မြန်မာအလုသမား64ခုကယ်တင်နိုင်ခဲ့ပါတယ်။ကယ်တင်နိုင်ခဲ့တဲ့မြန်မာအလုသမားတွေကအလုလုခွင့်မှတ်ပုံတင်ရှိတဲ့သူတွေကိုထိုင်းရဲတပ်ဖွဲ့ကနေပြန်လွတ်ပေးပြီးတရားဝင်လက်မှတ်မရှိတဲ့သူတွေကိုတော့ဥပဒေကြောင်းအရရေးယူသွားမယ်လို့လည်းအလုသမားအကူအညီပေးရေးအဖွဲ့တော်ဝင်ရှိသူတွေကပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA အထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါထိုင်းနိုင်ငံမဟာချိုင်ခရိုင်ကော့စမိုရပ်ကွက်မှာခြေဆိုင်နေတဲ့လူမောင်ကိုကူဖွဲ့ကိုဖမ်းဆီးခဲ့မှုအခြေအနေနဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ MAT ဖွဲ့ရဲ့အသွင်းမှုဥက္ကဋ္ဌကြီးကအခုလိုပြောပါတယ်
ထိုင်းရဲ့ဒီဆိုင်ဖွဲ့ရဲ့သူတို့ကိုလည်းဖမ်းတာဗျသူတို့ကကျွန်တော်တို့မြန်မာတန်ရုံးနဲ့ MAT ဖွဲ့နဲ့ပေါင်းဆိုပြီးတော့ကျွန်တော်တို့ဘာမှမသိရမှာကြုံချားတယ်ပါလာခေါ်သွားတာမနည်းရတော့ကျွန်တော်တို့တရားဝင်ဆိုတော့ဖွဲ့သားတွေကတော့နှစ်ယောက်ပေါ့ဗျာဒီကူကံရဲအတိ64ရောက်ကိုတော့ကျွန်တော်တို့ကနေကြေကြေလိုက်ပြင်မဲ့တချို့ဆိုလဲပွဲစားတွေအပတ်တွေတင်လာတယ်ပန်းရောင်ကတ်တွေတင်လာတဲ့လူတွေကနေပြီးတော့တစ်ဖြည်းဖြည်းပြန်လာပြီးတော့ရွေးသွားတာက20ကျော်လောက်ပြန်ရွေးသွားတာပေါ့ဗျာ
မနေ့ကထိုင်းဆိုရတပ်ဖွဲ့တွေဖမ်းဆီးထားတဲ့လူမောင်ကိုကူးဖွဲ့ဟာမလေးရှားနယ်စပ်မှာရှိတဲ့လူမောင်ကိုကူးဖွဲ့တွေနဲ့ဆက်ဆံမှုရှိတယ်လို့ MAD ဖွဲ့ရဲ့သွေးမှုဥက္ကဋ္ဌကြီးကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ဒီထိုင်းဘက်ကနေပြီးတော့ဗျာဒီအံပုံကျိုးကိစ္စကိုမလေးနယ်စပ်မှာအဒီမြန်မာနိုင်ငံသားတွေအများကြီးတည်တဲ့နေရာပေါ့ဗီဒီယိုရက်တက်လာတဲ့နေရာကိုပို့တဲ့အပြေခံကအဓိကမင်းရဲ့မာချိုင်ဆိုပြီးတော့ဒီဆိုတော့ထိုင်းရဲ့ဒီဆိုင်ဖွဲ့ရဲ့မာချိုင်ကအဒီထိုင်းလူမျိုးတွေကိုဖမ်းလိုက်ဖမ်းတဲ့အချိန်မှာသူ့ရဲ့သပည့်တွေကတော့ဆက်လက်ပြီးလှုပ်ရှားနေရဆိုတာကိုထိုင်းထောက်ခံရေးဖွဲ့ကနေစုံစမ်းနေသူတို့ကမလေးရှားကိုယထာပူတာနေပြီးတော့မှသူကလူတွေကိုတပတ်ကိုသူကမနေ့ကပို့ရမယ်ဘယ်လောက်ပို့ရမယ်ဆိုဟာရင်နေဆက်ကိုပို့တဲ့ဒီထိုင်းလူမျိုးတွေကိုဖမ်းတဲ့အချိန်ကနေစပြီးတော့မှထိုင်းလူမျိုးတွေဒါလည်းလူတွေကိုမရဘူးသူမြန်မာပြည်ကမှတစ်ဆင့်ဒီမာချိုင်းသူကဒီမဲကောင်ဒေတာလူတွေကစုစုပြီးတော့မှချမ်းကိုပို့တယ်အဲ့ဒီချမ်းကနေမဟုတ်ဘက်ကိုပို့တယ်ဆိုတော့သူတို့ဖမ်းမိနိုင်တာကမလေးကိုပို့တဲ့ထိုင်းကိုပဲဖမ်းမိတယ်မြန်မာကမဖမ်းမိသေးဘူးမြန်မာပြည်ကဒီထဲမှာဆိုရင်ကျွန်တော်တို့စုံစမ်းတလောက်ဆိုရင်တော့အမျိုးသမီးတွေရောမျိုးသားတွေရောဆိုရင်အငယ်18ယောက်လောက်ကျန်နေသေးတယ်ဗျအခုမိကနှစ်ယောက်ပဲနေသေးတယ်
ပြီးခဲ့တဲ့မေလ3ရက်နေ့မှာထိုင်းနိုင်ငံဆွန်ကလာခရိုင်မလေးရှားနယ်စပ်အနီးမှာရှိတဲ့ပဒန်းပါစာဒေသမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေကနေမြန်မာနိုင်ငံသားလူယူဆရတဲ့လူသေးလောင်း33လောင်းကိုတွေ့ရှိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကနေကြေညာခဲ့ပါတယ်။မနေ့ကဖမ်းဆီးမှုမှာလူကုန်ကူးပွဲစားနှုတ်ကိုဖမ်းဆီးမိခဲ့ပြီးလူကုန်ကူးခံရသူမြန်မာနိုင်ငံသား64ဦးကိုကယ်တင်နိုင်ခဲ့ပါတယ်။ပြန်လည်လွတ်မြောက်လာတဲ့လူ့သမားတွေနဲ့ကအလုတ်ပါမရှိတဲ့လူတွေကိုပြန်လည်လှုပ်ပေးပြီးတရားဝင်အလုတ်လုတ်ခွင့်လက်မှတ်မရှိတဲ့သူတွေကိုတော့ထိုင်းအနာပိုင်ဘက်ကနေအရေးယူဆောင်ရွက်သွားမယ်လို့လည်းဥက္ကဋ္ဌကြီးကအခုလိုဆက်ပြောပါဗျ။တ
တ်ရှိတဲ့လူတွေပြန်လွတ်လိုက်တယ်။တတ်မရှိတဲ့လူတွေကပြန်လည်20ကျော်လောက်ကတော့သူတို့တရားဥပဒေအရေးယူမယ်။အသက်အရွယ်မပြည့်တဲ့လူတွေကိုချတာတွေကိုပို့မယ်။အသက်အရွယ်ပြည့်တဲ့လူတွေကိုသူကဒီတရားဥပဒေအရေးယူပြီးတော့နယ်စပ်ကိုပြန်ပို့မယ်လို့တော့ဒီရရှိတဲ့ကကျွန်တော်တို့အဲ့လိုပြောတယ်ဗျ။
ထိုင်းအစိုးရတပ်ဖွဲ့ကနေစီးနှင်းဖမ်းဆီးတဲ့လူယုံဟာပစုံယုံဟောင်းဖြစ်ပြီးမြန်မာရွှေ့ပြောင်းလုံသမားတွေကိုနေရာချထားပေးခဲ့တာပါပြန်လည်လွတ်မြောက်လာသူလုံသမားတူကတော့စက်ယုံသွင်းဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
အဲ့ဒါကတကယ်တော့ပစွန်ယုံအပြည့်ကြီးကိုရအပြည့်ကြီးကိုဒီကျွန်တော်တို့မြန်မာပြည်သားတွေကိုဒီအခန်းလုပ်ပြီးတော့ထားပေးထားတယ်ကို passport တွေဘတ်တွေမရှိတော့ကိုရအဲ့လိုမျိုးဖီခိုးပြီးဘယ်မှလည်းတွားလို့လာလို့မရတာလည်းရှိတယ်တချို့ကလည်းသူ့အကျွေးမကြည့်မချင်းဘယ်မှမပေးတော့ဘူ
းအခုလိုလူမန်ကူအဖွဲ့ကိုဖမ်းဆီးရေးယူရမှာထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကနေပါဝင်မှုရှိနေပေမဲ့လည်းအသေးစိတ်အချက်လက်ကိုတော့မသိရှိဘူးလို့အလို့သမားဆိုင်ရာတန်ယာရှိဦးလှထွန်းကပြောပါတယ်
ဒီမြန်မာတန်ယုံကဒီကျွန်တော် MSC ကလေဥဝင်းမောင်ကနေပြီးတော့တာဝန်ပေးလို့များဥကျော်တော်အဖွဲ့လှုပ်ရှားနေလို့တော့ဖြစ်ောက်ဖြစ်နေပါတယ်ဒါကိစ္စကျွန်တော်တို့လူ့သမားရကိစ္စတိုင်းမပဲတဲ့ဆိုတော့လေကျွန်တော်တို့ကဟိုဒီကိစ္စတော့တိလိမတိပါခင်ဗျာ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ MAT ကနေပြီးခဲ့တဲ့မေလမှာမာချိုင်ပစွန်လှုပ်ယုံမှာလူကုန်ကူးခံရတဲ့မြန်မာလှုပ်သမားလှုပ်သမား44ဦးကိုကယ်တင်နိုင်ခဲ့တယ်လို့လည်း MAT ဖွဲ့သွေးမှုဥက္ကဋ္ဌကြီးကပြောပါတယ်MAD ဖွဲ့အနေနဲ့2015ခုနှစ်တွင်လူကုန်ကူးမှုပေါင်း14ကြိမ်ကူညီနိုင်ခဲ့ပြီးတော့လူကုန်ကူးခံရသူအရေအတွက်စုစုပေါင်း139ဦးကိုကယ်တင်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံမှာဒေသတွင်းမတည်ငြိမ်မှု၊ဂုံစင်းနှုံးကြီးမြင့်မှု၊အလောက်ကန်ရှားပါမှုနဲ့ငွေလဲနှုံးကွာချက်ကြီးမားမှုကြောင့်ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံမှာရွှေ့ပြောင်းလုပ်သမားဖြစ်နေတွားရလွတ်လပ်ကန်မှုများပြားရှိနေပါတယ်။ဒီလိုတွားရလွတ်လပ်ကန်ရမှာလဲတရားဝင်လက်မှတ်နဲ့ဖြစ်စီ၊တရားမဝင်နီလန်းနဲ့ဖြစ်စီနိုင်ငံသွင်းဝင်ရောက်ရေးမှာလူကုန်ကူးပွဲစားတွေရဲ့အခန့်အန္တရာဟာအရေးပါနေစေအခြေအနေတွေကြောင့်လောအခခေါင်းပုံဖြတ်မှုကျွံဖြစ်စေခိုင်းမှုတပ်ဖြတ်မှုစတဲ့လူခွေချိုးပေါမှုဖြစ်စဉ်တွေလည်းကြေကြေပြန့်ပြန့်ပေါ်ထွက်နေပါတယ်ခင်ဗျာ
ထိုင်းလူကုန်ကူးအဖွဲ့ကနေမြန်မာလူသမား64ယောက်ကိုကယ်တင်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်နိုင်ကွင်းကိုပြောပြသွားတာဖြစ်ပါတယ်မကြခင်မှာတော့ထိုင်းနိုင်ငံကဝီဂါလူမျိုးတွေကိုတရုတ်နိုင်ငံပြန်ပို့မယ်ဆိုတဲ့အကြောင်းကိုပြောပြဖို့ရှိပါတယ်တင်မတိုင်ငံတော့အခုဒီကနေ့ညစနေတိုက်ရိုက်လေလံအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုကြည့်အောင်ပါဗျာ
သရရှိမြတ်မြတ်အထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်။လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲ။လာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွနေလိုတဲ့ကိုမင်းမြလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွနေမင်းမြကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာတော်ရရှင်နေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွနေကြဖို့ကိုထပ်မံဖိတ်ခေါ်ပြသည်ခင်ဗျာအခုကဆက်ပြီးတော့နိုင်ငံတကာသတင်းတွေဘက်ကိုအလဲပေးကြပါတယ်အမေရိကန်ဘက်ကသတင်းကိုမပြောခင်မှာထိုင်းနိုင်ငံကသတင်းနဲ့ပဲစကြပါတယ်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံအနောက်ပိုင်းရှင်ချမ်းပြည်နယ်ကဝီဂါလူမျိုးတရားကျော်ကိုတရုတ်နိုင်ငံကိုပြန်ပို့မယ်လို့ထိုင်းအစိုးရကကြာသပတေးနေ့မှာအတည်ပြုလိုက်ပါတယ်အခုလိုအတည်ပြုလိုက်တာကိုလူခွင့်ရဲ့အဖွဲ့အစည်းနဲ့ကုလသမဂ္ဂကကန့်ကွက်ရှုတ်ချလိုက်ပါတယ်ဒီပြန်ပို့မယ့်အစီအစဉ်ကိုလက်နက်ချီတဲ့ညှိနှိုင်းမှုတွေပြီးတဲ့နောက်မှာအတည်ပြုလိုက်တာလည်းဖြစ်ပါတယ်အတည်ပြုလိုက်ပြီးမကြသေးခင်မှာပဲတူရကီနိုင်ငံကထိုင်းကောင်စစ်ဝင်ရုံးဟာတိုက်ခိုက်ခံရပါတယ် VOA သတင်းတောက် Ron Corbin နဲ့ Dorian Jones တို့သတင်းပေးပို့ထားတာကိုကိုကောင်းထက်ကစူးစီးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာချုံနောက်ထိန်းသိမ်းထားတဲ့ Uyghur လူမျိုးတရားကျော်ကိုညာတွင်ချင်းမဲ့ထိုင်းအာဏာပိုင်တွေကလေတပ်စခန်းတစ်ခုကနေပြန်ပို့လိုက်ပါတယ်အများစုကယောက်ျားတွေဖြစ်ပေမဲ့အမျိုးသမီးနဲ့ကလေးတွေလည်းပါဝင်ပါတယ်သူတို့တွေကိုလေရင်ပေါ်ခေါ်တင်ရမှာမတက်ပဲခုခန့်နေတဲ့ယောက်ျားတွေကိုထိုင်းအာဏာပိုင်တွေကအင်အားသုံးပြီးခေါ်ဆောင်သွားခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။အမျိုးသမီးတွေကတော့အာဏာပိုင်တွေကိုတရုတ်နိုင်ငံပြန်ရောက်ရင်ဖိစီးနှိပ်စက်မှုတွေနဲ့ရင်ဆိုင်ရမှာမို့ပြန်မသွားပါရစေနဲ့လို့အတနာခံခဲ့ကြပါတယ်။ဒီပြန်မှုမဲ့ဆုံးဖြတ်ချက်ဟာညီနိုင်မှုတွေအကြကြီးလုပ်ပြီးမှချခဲ့တာဖြစ်ပြီးနိုင်ငံတကာဖြစ်စဉ်တွေနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ထိုင်းအစိုးရရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဝူရချွန်ဆူခွန်ဒါပါတီဘတ်ကပြောပါတယ
်။ As you are aware that the last night around 100 people
အများသိကြတဲ့အတိုင်းပဲလူတရားကျော်ကိုမနေ့ညကတရုတ်နိုင်ငံပြန်ပို့ခဲ့ပါတယ်ဒီလူတွေဟာတရုတ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတွေ့ရှိထားပါတယ်ဒါမှမဟုတ်သူတို့အဲ့ဒီမှာနေထိုင်နေတခြားသူတွေနဲ့ဆက်သွယ်ရှိတယ်ဒါဟာတရုတ်ပြည်မှာတော်တော်ကြာကြာနေခဲ့တယ်ဆိုတဲ့အထောက်အထားပါတရုတ်နိုင်ငံအရာရှိတွေစီကလည်းအထောက်အထားတွေရရှိထားပါတယ်အဲ့ဒါကြောင့်သတင်းတွေထဲမှာတွေ့ကြတဲ့အတိုင်းပဲကျွန်တော်တို့သူတို့ကိုပြန်ပို့လိုက်ပါတယ်
ဒီလူတရားကျော်အဖွဲ့ဟာလွန်ခဲ့တဲ့18လကထိုင်းနိုင်ငံကိုရောက်လာကြပြီးထိုင်းအာဏာပိုင်တွေကထိန်းသိမ်းထားတဲ့ဝီဂါလူမျိုး390ကျော်တဲကတချို့ဖြစ်ပါတယ်။ထိုင်းဆိုရကအခုလိုဝီဂါလူမျိုးတရားကျော်ကိုပြန်ပို့လိုက်တယ်လို့အတည်ပြုလိုက်တဲ့တစ်ချိန်တည်းမှာပဲ တူရကီနိုင်ငံအစ္စတန်ဘူးမြို့ကထိုင်းကောင်ဆဲဝန်ယုံဟာကြာတာပလေးနေ့အစွန်ပိုင်းမှာတိုက်ခိုက်ခံလိုက်ရပါတယ်။ညအချိန်မှာဓာစင်ချီတဲ့ကန့်ကွက်ဆန္ဒပြသူတွေဟာဒုတွေကင်ဆောင်လာကြပြီးထိုင်းကောင်ဆဲဝန်ယုံရဲ့ပြည်ထောင်စုတွေကိုရိုက်ခွဲအထက်ဝင်ဖို့စ조사ခဲ့ပါတယ်။ဒီတိုက်ခိုက်သူတွေဟာဘယ်သူပဲဝါဖြစ်တယ်ဆိုတာမရှင်းလင်းပေမဲ့တူရကီမျိုးသားရေးဝါဒီတွေဟာဝီဂါလူမျိုးတွေကိုတူရကီအနယ်ဝင်တွေလို့သတ်မှတ်ထားပြီးသူတို့အတွက်အကြမ်းဖက်ဆန္ဒပြမှုတွေလုပ်လို့ရှိပါတယ်။အခုလအစောပိုင်းတုန်းကလည်းကိုရီးယားခီးသည်တွေကိုတရုတ်နိုင်ငံသားတွေလို့အထင်မှားပြီးတိုက်ခိုက်ခဲ့သူတွေဟာတူရကီမျိုးသားဝါဒီတွေဖြစ်တယ်လို့အပြစ်တင်ခံထားရပါတယ်။တူရကီအစ္စလာမ်ရဲ့ဝါဒီတွေကလည်းတရုတ်နိုင်ငံရဲ့မွတ်စလင်လူနည်းစုဝီဂါတွေကိုထောက်ခံနေကြပါတယ်။တရုတ်အာဏာပိုင်ကအစ္စလာမ်ဥပုပ်လသတ်မှတ်ထားတာကိုတာမြင်လိုက်တယ်ဆိုတဲ့အတိမပြည့်ရသေးတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်တူရကီနိုင်ငံမှာတင်းမာမှုတွေများလာခဲ့ပါတယ်။တရုတ်ဆိုရကတော့ဒီသတင်းတွေကိုငင်းပယ်လိုက်ပါတယ်။အဲ့ဒီအကြောင်းကိုခန်နဂီအဖွဲ့အစည်းကပညာရှင်တယောက်ဖြစ်တဲ့စီနန်ဦးလ်ဂင်ကအခုလိုပြောပါတယ
်။ There are reactions among the Turkish population who over the years have been more sensitive to these type of violations of freedom.
သူတို့ပြင်ဘာသာရေးလူသားခွင့်နဲ့ပတ်သက်လာရင်ဒီနှစ်ပိုင်းတွေအတွင်းမှာတူရကီလူမျိုးတွေကြားသိအကဲဆက်လာရောက်တွေ့ရပါတယ်။ဘာကြောင့်လဲဆိုတော့သူတို့အစိုးရကို၌ကလွန်ခဲ့တဲ့နှစ်တွေကတည်းကစပြီးမွတ်စလင်ဒုက္ခသည်တွေရေကာကွယ်ရတဲ့သူအဖြစ်နဲ့တာဝန်ယူလာခဲ့လို့ဖြစ်ပါတယ်။
တူရကီရဲ့အကြီးဆုံးနိုင်ငံရေးပါတီဖြစ်ပြီးအစ္စလမ်ဝါဒီအခြေခံတဲ့ AK ပါတီကလည်းဟွီဂါအရေးထောက်ခံသူဖြစ်ပါတယ်။ပြီးခဲ့တဲ့လကထိုင်းနိုင်ငံရောက်နေတဲ့ဟွီဂါလူမျိုး100ကျော်ကိုတူရကီနိုင်ငံကူးလက်မှတ်တွေပေးလိုက်ပါတယ်။ဒါဟာပြည်တွင်းရေးကိုဆွတ်ဖက်တာဖြစ်တယ်လို့တရုတ်ကရှုတ်ချပြောဆိုလိုက်ပါတယ်။ကျွမ်းကျင်သူတွေပြောဆိုချက်အရတူရကီနိုင်ငံဟာဟွီဂါလူမျိုး3000ကျော်ကိုလက်ခံထားပြီးတူရကီသမ္မတရက်ဆက်တိုင်အီအော်ဒိုဂင်ကငါတို့ရဲ့တကားဟာတေတွင်းကထွက်ပြေးနေသူတွေအတွက်အမြဲဖွင့်ထားတယ်လို့ပြောပါတယ်။တချိန်တည်းမှာပဲစီးရီးယားပြည်တွင်းဆက်မှာအစ္စလာမစ်ဆွေသွေးကြအဖွဲ့ထဲဝင်သူတွေကြားမှာဝီဂါလူမျိုးတွေပါနေတဲ့အတွက်တရုတ်ဆိုးရဟာစိုးရိမ်မှုတိုးလာနေပါတယ်ခင်ဗျာ
။ထိုင်းမှာရှိတဲ့ဝီဂါတွေကိုတရုတ်နိုင်ငံကိုပြန်ပို့ဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့ကိုကောင်းထပ်ပြောပြသွားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့စီးပွားရေးသတင်းကိုအလဲမပေးခင်မှာအမေရိကန်ဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။အစ္စလာမ်အစွန်းရောက် IS အဖွဲ့ကိုနီလန်ပေါင်းစုံနဲ့နှိမ်နှင်းတိုက်ခိုက်နေပြီးဒီစစ်ပွဲကိုအနိုင်ရမယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနအစမြင့်တာဝန်ရှိသူတဦးကပြောလိုက်ပါတယ်။အကြမ်းဖက်ဝါဒကိုကမ္ဘာနိုင်ငံတွေနဲ့ပူးပေါင်းပြီးနှိမ်နှင်းနေတဲ့အခြေအနေအမေရိကန်ကိုအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့အလားအလာအကြမ်းဖက်ဝါဒကိုအမြင့်ပြတ်ချေမုန်းလို့ရနိုင်မလားစတာတွေနဲ့ပတ်သက်ပြီးအယ်ဟူရာသတင်းဌာနနဲ့တရားတွေ့ဆုံမေးမြန်းခန်းမှာအမေရိကန်နိုင်ငံသားရေးဌာနလက်ထောက်ဒုတိယနိုင်ငံသားရေးဝန်ကြီးရစ်ချစ်ဂျန်ဂယ်ကအဲ့လိုပြောသွားတာပါကိုကျော်သိန်းကကောက်နှုတ်တင်ပြထားပါရခင်ဗျာ
အမေရိကန်ပြည်ထောင်စုကို2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာအကြမ်းဖက်တိုက်ခိုက်ခံရပြီးခြင်းကလေးကစတင်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒဆန့်ကျင်နေနေတဲ့စစ်ပွဲမှာအာရဗ်နိုင်ငံတွေရဲ့ပါဝင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဌာနပြည်သူ့တန်တမန်ရေးရာလက်ထောက်ဒုဝန်ကြီးရစ်ချစ်ဂျန်ဂယ်ကအခုလိုပြောပါတယ်
I think it in its strange perverse way almost terrorism tends to unite people and I think what happened on
ပြောမယ်ဆိုရင်တော့အကြမ်းဖက်ဝါဒကလူတွေကိုညီညွတ်အောင်လုပေးလိုက်ပုံရပါတယ
်
ဒီလိုပြောလိုက်တော့ထူးဆန်းပြီးလူတွေကြိုက်ချင်မှကြိုက်ကြပါလိမ့်မယ်တကယ်လည်းပဲစက်တင်ဘာ17ဖြစ်ရက်ကအကြမ်းဖက်ဝါဒကိုဆန့်ကျင်တဲ့နေရာမှာကမ္ဘာမှာရှိတဲ့လူတွေကိုအလုံးညီညွတ်သွားစေခဲ့ပါတယ်အမေရိကန်ပြည်ထောင်စုကလည်းအကြမ်းဖက်ဝါဒတံကိုခံရနိုင်တဲ့နိုင်ငံပါလားဆိုတာကိုနားလည်သွားစေပါတယ်အဲ့ကဘာကလူစုနဲ့ကျွန်တော်တို့ရဲ့မဟာမိတ်ဖြစ်မှုချစ်ကြည်မှုဟာအဲ့ဒီချိန်ကစလို့တိုးတက်လာတယ်လို့ကျွန်တော်ပြောချင်ပါတယ်
။အစ္စလာမ်စွန်းရောက် IS အဖွဲ့ကနီလန်ပေါင်းစုနဲ့ရင်ဆိုင်နေပြီးစစ်မြေပြင်မှာတိုက်ခိုက်တာ၊လေကြောင်းကနေတိုက်ခိုက်တာ၊ဝါရဖြန့်နီလန်သုံးတာစတာတွေပါဝင်တယ်လို့လက်ထောက်ဒုတိယနိုင်ငံသားရေးဝန်ကြီးရစ်ချက်စတန်ဂယ်ကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်မှာ IS အဖွဲ့စပေါ်လာကြတဲ့ကဆိုရင်ဒီအဖွဲ့ကနှိမ်နင်းတဲ့နိုင်ငံတွေပုံများလာပြီးဂျော်ဒန်၊အီဂျစ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေမှာလူမှုကွန်ရက်မီဒီယာတွေကနေတံပြန်ဝါရဖြန့်လှုပ်ဆောင်နေတယ်လို့အခုဆိုရင်အာရဗ်စော်ဘွားများပြည်တော်စု UAE နဲ့အမေရိကန်ပူးတွဲပြီးတော့ Sawab Center ဆိုတာကိုထူထောင်ပြီးတံပြန်ဝါရဖြန့်လုပ်ငန်းလုပ်ဖို့စီစဉ်ထားတယ်လို့ Mr. Stengel ကပြောပါတယ်ပြင်သစ်နဲ့ကူဝေးနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ပြည်တော်စုမှလည်းအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ Andre ပုံများလာသလားဆိုတဲ့မေးခွန်းတွေထွက်လာပါတယ်တထောက်ဒုဝန်ကြီး Stengel ကတော့ဘေး Andre ကနေကင်းလွတ်တဲ့နိုင်ငံဆိုတာမရှိဘဲနိုင်ငံအားလုံးဟာတိုက်ခိုက်ခံရနိုင်ခြေရှိတဲ့ပြစ်မှတ်တွေဖြစ်နေတာပါပဲလို့ဆိုပါတယ်ဒါပေမဲ့လည်းအရှိလေပိုင်းဒေသကနိုင်ငံတွေရင်ဆိုင်နေရတယ်လို့မျိုးတော့အမေရိကန်ရင်ဆိုင်နေရတာမဟုတ်ပါဘူးလို့ Mr. Stengel ကပြောပါတယ
် Where it's on your border and they are advancing and they are trying to create a state so I think that the problem is more acute
everybody ခုနေစမှာအကြမ်းဖက်အဖွဲ့ရှိနေစစ်တို့လာနေပြီးနိုင်ငံတစ်ခုခုထူထောင်ဖို့ကြိုးစားနေရပါဒါကြောင့်အဲ့ဒီမှာပြဿနာပိုဆိုးပါတယ်ဒ ဒါပေမဲ့လည်းနိုင်ငံတိုင်းမှာတော့ပြဿနာဆိုတာရှိနေရပါပဲ။အမေရိကန်ကသွားတဲ့ပြည်ပတိုက်ခိုက်သူတွေလည်းရှိနေရပဲ။ဒါကြောင့်လည်းဒီကိစ္စဟာနိုင်ငံတိုင်းအနေနဲ့စိုးရိမ်မှုထားဖို့လိုတဲ့ကိစ္စဖြစ်ပါတယ်
။အကြံဖက်ဝါဒနေနည်းစစ်ပွဲကိုအနိုင်ရပါဦးမလား။ဘယ်လိုနည်းလမ်းနဲ့များအနိုင်ရပါမလဲဆိုတဲ့မေးခွန်းကိုတော့ Mr. Stengel ကအကြံဖက်ဝါဒနေနည်းစစ်ပွဲလို့ပြောဆိုတာကမှားယွင်းခေါ်ဆိုမှုတစ်ခုပါလို့ပြောပါတယ်
။ Terror is a technique and in this case it's a technique being used by Daesh or ISIL and so
jump at as well nilan to ku aku phit ya ma so yin ISIL a phwa ga thong ni ya nilan to ku phit par de chano a jump at war nin nin ye sit pwe ma pa win ni ya ma hup paw chano ha IS a phwa go nin nin ye sit pwe ma pa win ni ya ba ai sit pwe go anan ya me so ra ro chano long wa yong chi ba de
a jump at war be lu pon san myo be phit phit a myet tet twa me IS a phwa ye be lu yu wa ra myo ma so pyaw kwe twa me lu byaw me so yin do လက်တွေ့ကြမှာမဟုတ်ပါဘူးလို့ Mr. Stengel ကပြောပါတယ်။ဒါပေမဲ့လည်းပြင်ထန်တဲ့ပူပူကြီးထွားလာတဲ့ချင်းချောက်မှုမျိုးဖြစ်မလာအောင်တော့တံပြန်လှုပ်ဆောင်နိုင်ပြီးအခုကိုပဲအဲ့ဒီအခြေအနေရောက်နေပါပြီလို့အမေရိကန်နိုင်ငံသားရေးဌာနလက်ထောက်တူဝန်ကြီး Richard Stengel ကပြောပါတယ်ခင်ဗျာ
။ကိုကြော်ကြော်သိမ်းပြပြတော့ဖြစ်ပါတယ်။အခုတစ်ခါတော့အိန္ဒိယနိုင်ငံရဲ့စီးပွားရေးနဲ့ဆိုင်တဲ့သတင်းကိုကြည့်အောင်ပါ။ Green နိုင်ငံရဲ့အကြွေးပြဿနာကြောင့်ကမ္ဘာဈေးကွက်ကိုရိုက်ခတ်နေပေမဲ့လွန်ခဲ့တဲ့နှစ်အတွင်းစီးပွားရေးအားကောင်းလာတဲ့အိန္ဒိယနိုင်ငံကိုတော့ထိခိုက်မှုရှိမှာမဟုတ်ဘူးလို့ပြောလည်နေကြပါတယ်အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ1996ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်နေတရုတ်နိုင်ငံကိုတော့ကျော်တက်သွားနိုင်တယ်လို့လည်းနိုင်ငံတကာစီးပွားရေးစင်တန်းတွေကိုကဲဖြတ်လေ့လာနေတဲ့ Fitch Agency ကခန့်မှန်းထားတဲ့အတွက်လည်းအိန္ဒိယရဲ့စီးပွားရေးအပေါ်မျှော်လင့်ချက်တွေကြီးထွားလာနေတာပါ VOA သတင်းတောက် Angela Pastricher New Delhi မြို့တော်ကနေသတင်းပေးပို့ထားတာကိုတော့မန်းနန္ဒာချန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဂရိနိုင်ငံကဗန္ဒာရေးပြဿနာတွေကြောင့်အိန္ဒိယနိုင်ငံအတွက်တော့နစ်နာနိုင်စရာမရှိဘူးလို့ဗဟိုဘဏ်ဥက္ကဋ္ဌရာဂူရမ်ရာဂျန်ကပြောဆိုလိုက်ပါတယ်။နိုင်ငံခြားအရန်ငွေကြေးဒေါ်လာ355ဘီလီယံအထိစံချိန်ချိုးလောက်အောင်စုဆောင်းထားတဲ့အိန္ဒိယအနေနဲ့ကုန်သွယ်ရေးယင်းနှိမ့်ညံ့မှုတွေမှာလည်းဥရောပနဲ့များများဆဆထိတွေ့လောက်ကင်နေတာမဟုတ်တဲ့အတွက်လည်းမထိခိုက်နိုင်တဲ့အကြောင်းရင်းတွေဖြစ်တယ်လို့အခုလိုပြောပါတယ
်။ Our sense is after the initial burst of volatility which undoubtedly there might be if developments turn adverse
ကျွန်တော်အနေနဲ့ခန်းစားမိတာကတော့အစပိုင်းဈေးကွက်ထဲမှာ POP ရဲ့ကျွန်ရတဲ့အခါမျိုးမှာအခြေအနေတွေကြောင်းပြန်ဖြစ်မယ်ဆိုရင်ဒီတိုင်းလဲဖြစ်လာနိုင်တယ်ဆိုတာလဲတန်လျာဖြစ်စရာမရှိပါဘူးဒီလိုအခြေအနေမျိုးကြုံတဲ့အခါမှာယင်းနှိမ့်ညံ့သူတွေအနေနဲ့စပြီးတော့ရှင်ကြည့်တဲ့အခြေအနေမျိုးမှာအိန္ဒိယမှာအခြေအနေကောင်းနေတာမျိုးနောက်ရှေ့ဆက်ပြီးတော့လဲကောင်းနေအောင်မယ်ဆိုတာမျိုးတွေးကြပါလိမ့်မယ်ကျွန်တော်တို့ပါနိုင်ငံတော်အဆင့်မူဝါဒကောင်းတွေရှိနေတယ်လို့ဖွံ့ဖြိုးမှုနှုံးဟာလဲတခြားကဘာပေါ်ကကျန်တဲ့နေရာတွေနဲ့ရှင်မယ်ဆိုရင်အင်မတန်မှကောင်းနေရဲဆိုတာကိုလည်းတွေ့ကြရမှာဖြစ်ပါတယ်
။သူ့သုံးသက်ချက်တွေဟာဗဟိုဘဏ်ဥက္ကဋ္ဌတဦးရဲ့ပြောဆိုချက်ထက်ပိုပြီးတော့လေးနက်တယ်လို့လည်းဆိုရမှာပါ။သူဟာ2008ခုနှစ်တုန်းကကဘာတဝန်းဗန္ဒာရေးအချက်တဲတွေကြုံရမဲ့အခြေအနေတွေကိုမှန်မှန်ကန်ကန်ကြိုတင်ခန့်မှန်းနိုင်ခဲ့တဲ့အပြည့်ပြည့်ဆိုင်ရာငွေကြေးရန်မုံငွေအဖွဲ့ရဲ့စီးပွားရေးပညာရှင်တဦးလည်းဖြစ်ပါတယ်။သူ့ရဲ့သတိပေးချက်တွေကိုဆော့ဆော့ဆစ်ဆစ်နားထောင်ခဲ့ဖို့ကောင်းတယ်လို့လည်းIMF ရဲ့အကြီးအကဲ Christine Lagarde ကိုတိုင်ဒီနှစ်စံပိုင်းကမှတ်ချက်ပေးပြောကြားခဲ့တာပါ။အိန္ဒိယရဲ့စီးပွားရေးအလားအလာကောင်းတွေကိုနိုင်ငံတကာစီးပွားရေးအကဲဖြတ် Agency Fitch ကလည်းလက်ခံပါတယ်။ဒီသတင်းပတ်ထဲထုတ်ပြန်လိုက်တဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်မှာအိန္ဒိယရဲ့စီးပွားရေးဟာဒီနှစ်2015ခုနှစ်မှာ800ခန့်နှုန်းရှိမယ်လို့အစောပိုင်းခန့်မှန်းချက်ထဲအနည်းငယ်ညော့ပြီးတော့9.8ရာခိုင်နှုန်းရှိမယ်လို့ပြင်ဆင်တွက်ချက်ခဲ့ပေမဲ့လို့15နှစ်ကျော်ကာလအတွင်းပထမဦးဆုံးအကြိမ်အဖြစ်အိန္ဒိယစီးပွားရေးဟာတရုတ်နိုင်ငံကိုတောင်ကျော်တက်တော့မယ်လို့ဟောကိန်းထုတ်ခဲ့တာပါတနှစ်သာတက်တန်းရှိသေးတဲ့အိန္ဒိယအစိုးရကတော့စီးပွားရေးအင်အားကြီးတိုင်းပြည်တစ်ခုဖြစ်ဖို့လူငယ်တွေအတွက်အလုပ်ကင်တန်းနဲ့ချီဖန်တီးပေးဖို့စတဲ့ရွေးကောက်ပွဲမှာပြောထားတဲ့ကိရိတွေကိုမြ мян ဆန်ဆန်ဖြည့်ဆည်းပေးနိုင်အောင်ကြိုးပမ်းနေပါတယ်မကြသေးခင်လားတွေကဆလိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီအစိုးရအနေနဲ့မြေယာအလုတ်သမားနဲ့အခွန်ဆိုင်ရာအဓိကကြတဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုံ့ဆော်မှုစ조사လာခဲ့ပေမဲ့အခြေအနေတိုးတက်မှုတွေနှေးကွေးမှာတော့တော်တော်များများကစိုးရိမ်မှုတွေလည်းရှိနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေဇူလိုင်လ17ရက်စနေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရဖို့မှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာဆိုရင်တော့
microwave လို့လိုက်မယ်ဆိုရင်ဒီ plastic တွေရာဓာတ်တွေပေါ့နော်အကုန်လုံးအစားအဆောင်တွေရောက်သွားမှာပေါ့နော်အဲ့ဒါအသိအရေးကြီးပါတယ်အထူးသဖြင့်
plastic and engineer နဲ့ပတ်သက်ပြီးတော့သဘောပတ်ဝန်းကျင်ဆိုင်ရာ engineer .ag နဲ့မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါဦးကျော်စံစာကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
မဘဒဝရဖြတ်မှုအချိန်မြင့်တဲ့မြင့်လာခြင်းဆိုရဲကောင်းစဉ်နဲ့အရာဒီအွန်လိုင်းမှာလဝန်ဝိုင်းရေးသားထားတာကိုဥစွာတင်ပြလိုပါတယ်မြန်မာနိုင်ငံမှာအရသာအသွင်ဆောင်အစိုးရစီကအထူးအဆုံးဈေးစစ်နိုင်ပြည်တွေအထက်မှာပါသာလဲပါဝင်ပါတယ်နိုင်ငံရေးပြပြင်းပြောင်းလဲဖို့ဖွဲ့စည်းပုံပြင်ဆင်ဖို့ PRP တောင်းဆိုရမှာများသောအားဖြင့်အဆုံးနဲ့ပဲကြုံရတဲ့လူခွင့်ရေးလှုပ်ရှားသူတွေလွှတ်တော်အမတ်တွေနဲ့တော့တခြားစီပါပဲဖြစ်ကုန်းစီရောနားမှာတည်ဆောက်နေတဲ့မြို့ပြစီမံကိန်းတွေကိုဇွန်လ9ရက်နေ့ကသမ္မတဦးသိန်းစင်ကအမိန့်ထုတ်ပြီးတော့ဖျက်သိမ်းခဲ့တာဟာမဘာသာကပြည်လုံးကျောသပိတ်မှောက်မယ်လို့ကြေညာပြီးတပတ်ကြာမှဖြစ်ပါတယ်။မဘာသာဖီအားအပြင်လူတွေရဲ့သဘောထားကလည်းအဆူအအတွက်စဉ်းစားစရာဖြစ်ခဲ့ပါလိမ့်မယ်ဒီကိစ္စမှာ။မွတ်စလင်စံကျင်ရေးအကြမ်းဖက်မှုတွေနိုင်ငံအနှံဖြစ်နေချိန်2013မှာပေါ်ထွန်းလာခဲ့တဲ့မဘာသာဟာမွတ်စလင်စံကျင်ရေးတရားတွေကိုဖြန့်ချိနေတယ်လို့ဆိုဆဲခံနေရတာပါ။အထူးသဖြင့်မဘာသာခေါင်းဆောင်မန်လေးသံဃာတော်တပါးဖြစ်တဲ့ဥဝီရသူကိုမွတ်စလင်တွေပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ဟောပြောသူအဖြစ်သိများကြပါတယ်။မဘာသာဟာဖွဲ့စည်းပြီးမကြခင်မှာပဲအငင်းပေါ်ဝယ်ဥပဒေဖြစ်ကြတဲ့အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဥပဒေတွေကိုအစုပြုခဲ့ပါတယ်။ဒီဥပဒေတွေဟာဘာသာရေးလွတ်လပ်ခွင့်အမျိုးသမီးအခွင့်အရေးဘာသာကွယ်လူနည်းစုအခွင့်အရေးစတာတွေကိုထိခိုက်နိုင်တယ်လို့ဝေဖန်ပြောဆိုမှုတွေအများအပြားရှိနေပေမဲ့ဒီထက်အဥပဒေ၂ရပ်ကိုအခုခါလွတ်တော်ကအတည်ပြုလိုက်ပါပြီ။ဒါဟာလည်းမဘာသာရဲ့အောင်မြင်မှုတစ်ရပ်ပါပဲ။သူတို့ကတော့သူတို့နောက်ွယ်မှာဘယ်အာဏာရှိရဲ့ပုဂ္ဂိုလ်မှမရှိဘူး။သူတို့ဟာလွတ်လွတ်လပ်လပ်ယက်တည်နေတယ်လို့ဆိုပါတယ်။ဒါပေမဲ့အနာရခေါင်းဆောင်တချို့နဲ့အချိန်ရွာကြီးမားတဲ့သံဃာတော်တွေအကြဆက်သွယ်မှုရှိနေကြတာတူပါတယ်ရွှေကုန်းစည်ရီတော်နိယစီမံကိန်းမှလည်းရန်ကုန်တိုင်းကစစ်ဘုတချို့နဲ့မဘာသာတို့တွဲဆုံခဲ့ကြပါတယ်ဇွန်လ19ရက်နေ့ကဆိုရင်ရန်ကုန်တိုင်းတိုင်းမှုအပါအဝင်စစ်ဘုချုပ်နှစ်ဦးဟာမဘာသာနဲ့နှစ်နှစ်မြောက်အခမ်းအနားအင်းစိန်မှာတွေ့ခဲ့ကြပါတယ်အဲဒီမှာမဘာသာအတွင်မှုဆရာတော်အရှင်ဝိမလကလမ်းမဲ့ရွေးကောက်ပွဲမှာကြံ့ခိုင်ဖွံ့ဖြိုးရေးကိုထောက်ခံကြဖို့သံဃာတော်တွေကိုတိုက်တွန်းခဲ့ပါတယ်အတိုက်ခံဟာအတွေ့အကြုံနဲ့တဲ့အတွက်လက်ရှိအစိုးရကစက်တန်တစ်ခုဆက်ပြီးနေစေချင်တယ်လို့ဆိုခဲ့ပါတယ်တကယ်တော့သံဃာတွေဟာမဲ့ပေးခွင့်မရှိကြပါဘူးသို့တော်လည်းပဲနိုင်ငံရေးမှာတော့အချိန်ရွာကြီးမားလှပါတယ်ဒါကိုအာဏာရအစိုးရကကောင်းစွာသဘောပေါက်ပါတယ်ဖွဲ့စည်းပုံဥပဒေမှာဘာသာရေးကိုနိုင်ငံရေးအတွက်အသုံးမပြုရဘူးလို့ပြဋ္ဌာန်းထားပေမဲ့အမျိုးသားရေးဝါဒီသံဃာတွေအကြိုက်လိုက်ပေးနေတဲ့အစိုးရရဲ့လှုပ်ရွတ်ဟာနိုဝင်ဘာရွေးကောက်ပွဲမှာအသာရစီဖို့အတွက်လုပ်နေသလိုဖြစ်နေတယ်ဆိုတာကတော့သံသယရှိစရာမလိုဘူးလို့ရေးသားထားပါတယ်ခင်ဗျာမြန်မာစစ်တပ်ကရွေးကောက်ပွဲအတူပဲလုပ်ပေးမယ်ဆိုတဲ့ခေါင်းစဉ်နဲ့ Green Dyer ရေးသားထားတဲ့ဆောင်းပါးကိုတော့ londonfreepress.com မှာဖတ်ရပါတယ်ပွဲပြီးသွားပါပြီစစ်ဘိုတွေအနိုင်ရပါတယ်တချိန်တုန်းကဒီမိုကရေစီရောင်ကြီးဦးဖြစ်လာလိမ့်မယ်လို့ယူဆခဲ့ရတဲ့ရွေးကောက်ပွဲကိုနိုဝင်ဘာ၈ရက်မှာကျင်းပမယ်လို့လည်းကြေညာလိုက်ပါပြီဒါပေမဲ့ဒီဒီချီမှလည်းစစ်တပ်ကပဲအနိုင်ရသူအဖြစ်ပေါ်ထွန်းလာအောင်မှာပါဗိုလ်ချုပ်တွေကိုထောက်ခံဖို့ဖွဲ့ထားတဲ့ကြံ့ခိုင်ဖုံဖြိုးရေးပါတီဟာရွေးကောက်ပွဲမှာအမတ်အများစုနိုင်ပွဲမရှိပါဘူးစစ်တပ်ကတော့25ရာခိုင်နှုန်းရှိနေလေတော့စစ်အုပ်ချုပ်ရေးကိုဆက်လက်ထိန်းသိမ်းချနိုင်မှာဖြစ်ပါတယ်သူတို့မကြိုက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟူသမျှကိုစစ်အမတ်တွေကကန့်ကွက်ဟန်တာကြမှာပါနောက်ဆုံးစစ်ဗိုလ်ချုပ်တွေအနေနဲ့သူတို့ဟာသူတို့နိုင်ငံကိုအရေးပေါ်အခြေအနေကြီးညာနိုင်တဲ့အခွင့်အရေးလည်းရှိနေပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့နိုဝင်ဘာရွေးကောက်ပွဲအထိ NLD ပါတီကိုဦးဆောင်ပြီးဆက်လက်ချီတက်မလားရွေးကောက်ပွဲကိုသပိတ်မှောက်မလားဆိုတာရွေးဖို့အချိန်ရောက်နေပါပြီ။ဒါဟာဆုံးဖြတ်ရခက်တဲ့ကိစ္စတရားဖြစ်ပါတယ်။တကယ်တော့ဒေါအောင်ဆန်းစုကြည်ဟာစစ်ဘိုလ်တွေကိုယုံပြီး2017ရွေးကောက်ပွဲဝင်ခဲ့တာဟာကြီးမားတဲ့အမှတ်တရဖြစ်ပါတယ်။ဒ Don San Suu Kyi ha yin ga ro a man tia a twet san pya pugo ji ti ya o phit ma 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 yat ti la ga ya ga a khu kha ma ro let twet a lou phit da go lou ya me nangan yi tama tu phit la ga ba bi nangan yi so ra nyi pat mu ne ma kin ba u ba ba pyo pyo Don San Suu Kyi ha pyan pwe de ma ro pa win ni se phit de lo yee ta tha ba khnya
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥကျော်စန်သာတင်ဆက်ပေးသွားတာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုအလဲမပေးခင်မှာ American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
Break a leg
ဖြစ်ပါတယ်။စာလုံးပေါင်းက BREAK break ကချိုးတာ A ကတခုတချောင်း LEG leg ကခြေတော့ဆိုတော့စပိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့တဝိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရာမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ Dwight Davie ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကတော့
It's important for our first performance tonight to be a success.So, break a leg, everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာသံစီစဉ်တင်ဆက်တဲ့မနက်ခင်းလေးစာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ကို VO ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်အခုကစပြီးတော့ပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပြီးတော့မှာဖြစ်တဲ့အတွက်အရင်ဆုံးတော့အမျိုးသမီးခန္ဓာကိုနားဆင်ရမှာပါ Texas ပြည်နယ်မှာသတင်းသုံးပတ်ကြာမဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Forum ရဲ့ဒုတိယပတ်တင်တန်းကိုလက်ရှိတက်ရောက်နေတဲ့မြန်မာလူငယ်ခေါင်းဆောင်18ဦးထဲမှာမအေးဆန်လဲပါဝင်ပါတယ်သူဟာ PACE လို့ခေါ်တဲ့ယုံကြည်ရတဲ့ရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများနဲ့ပူးပေါင်းလှုပ်ရှားမှုအဖွဲ့ရဲ့အကြီးတန်းစီမံကိန်းညှိနှိုင်းရေးမှူးလည်းဖြစ်ပါတယ်။နိုမာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မအေးဆန်ရဲ့သဘောထားအမြင်တွေကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းကတင်ပြထားပါတယ်ခင်ဗျာ
You can bend but never break me Cause it only serves to make me More determined to achieve my final goal
အခုဒီကောက်ပွဲကနိုဝင်ဘာ၈ရက်နေ့မှာကျင်းပမယ်လို့မြို့ကောက်ပွဲကော်မရှင်ကညာလိုက်ပြီးဆိုတဲ့အခါကျတော့အဲ့ဒါကြားလိုက်တော့မအေးဆန်တို့ကအခုဒီရွေးကောက်ပွဲစောင့်ကြည့်ရလို့ဘာလို့လုံနေတော့ကိုယ်စိတ်တည်းဘယ်လိုအတွေးတွေဝင်လာလဲအဲ့တော့
ကိုယ်ပိုင်အနေနဲ့ကတော့ရွေးကောက်ပွဲနိုဝင်ဘာ၈ရက်နေ့ကိုရောက်ပြီးဆိုတဲ့အခါကျတော့ဟိုဘလို့ကော်မရှင်စာဆိုဆမ်မီဝဲတခုစစ်တော့မယ်ပေါ့နော်ဆမ်မီဝဲဖြေရတော့မယ်ဒိတ်ကိုသိရတယ်လို့ပဲပေါ့နော်စိတ်လှုပ်ရှားမှုဖြစ်တယ်အဲနောက်ပြီးကြတော့ကိုကဒီဆမ်မီဝဲတွေကိုပဲကပေါ့နော်ကြိုတင်ကျင်းရှင်းထားမှုဘယ်လောက်ရှိတယ်လဲအဲကိုဒီဆမ်မီဝဲကိုအမှတ်ကောင်းကောင်းရအောင်ပေါ့နော်ကိုအမှတ်ကောင်းကောင်းလုပ်ချင်တယ်အဲဒါနဲ့တစ်ဖက်မှာလည်းကိုပဲကပြင်ဆင်ထားမှုငါဘယ်လောက်အတိုင်းဒါတိရှိပြီလဲဆိုရပါတော့နော်မဲပြရအောင်မယ်ဆိုတဲ့အခါကျတော့ ျော်တယ်စိတ်လှုပ်ရှားမှုလည်းဖြစ်တယ်ဒါပေမဲ့အဲ့ဒါနဲ့ပတ်သက်စိတ်လှုပ်ရှားမှုဖြစ်တဲ့စားဘယ်လိုမျိုးတွေလာမှာလဲပေါ့နော်ကိုမျိုးမန်းထလာတစ်မျိုးဒါပေမဲ့ဖြစ်လာတာကတစ်မျိုးများဖြစ်မလားဆိုတဲ့အတွေးလေးတွေတော့ရှိတာ
အေးဆန်ပြောသလိုစာမီးပွဲစိတ်မရက်တော့ထွက်လာပြီဒါပေမဲ့လို့ကိုကစိတ်ပူတာကတော့ဒီစာမီးပွဲမှာမှတ်ကောင်းကောင်းရပါမလားဒီစာမီးပွဲကနော်သူအဆင်ပြေပါမလားဆိုတဲ့ဟာဒီအမှတ်ကောင်းကောင်းရဖို့ဆိုတဲ့ဟာမှာဘလို့အချက်ဒီနေ့တိုင်းတာပါလဲရှင
်ဟုတ်အမှတ်ကောင်းကောင်းရရေဆိုတော့ပေါ့နော်ကျမရဲ့ဟိုခံစားချက်ကပေါ့နော်ကျမတို့ဒီရေကောက်ပွဲဆိုတာကတနိုင်ငံလုံးအတိုင်းအတာအနေနဲ့ပါဝင်တက်တက်ရတဲ့အရာပေါ့နော်ကျမတို့အားလုံးတေးခွင့်ရှိတဲ့ဒီတိုင်းနေပေးခွင့်အခွင့်အရေးကိုဒန်းသူရတာဟုတ်ရကျမတို့မှလည်းဘာမှအတားအဆီးမရှိဘဲနဲ့ပေါ့နော်ကျမတို့တိုက်တဲ့ကိုယ်စလေလောင်းကိုကျမတို့ကလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတာသူ့ကိုရွေးချယ်ဖို့အတွက်လည်းကျမတို့မှာဒီနေ့ပတ်သက်တဲ့အချက်လက်တွေကိုသိခွင့်ရတာသူ့ကိုလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရတာဒီနေ့ပြတာအတွက်ကိုကျမတို့မှာပါအနှောင်ဖွဲ့ပါအတားစီအာဘာစိတ်ပူပန်မှုမှမရှိဘဲနဲ့ပေါ့နော်ကျမတို့ကြိုက်တဲ့ကိုယ်စလေလောင်းကိုကျမတို့မဲပေးနိုင်တာမျိုးဆိုလို့ရပါဟုတ်ကဲ
့ Okay အေးဆန်တို့အဖွဲ့အကြောင်းရောနည်းနည်းပြောပြပေးပါလားရှင်
။ Okay ကျမတို့အဖွဲ့က People Alliance for Credible Election Space လို့ကျမတို့ခေါ်ပါတယ်။အာကျမတို့မြန်မာလူဆိုရင်တော့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးတည်သူများကူပေါင်းလှုပ်ရှားမှုအဖွဲ့ပေါ့နော်ကျမတို့ရဲ့အဖွဲ့နာမည်ကအာကျမတို့အဖွဲ့ကတော့ PAC Space ဆိုပြီးတော့ပဲအာတော်တော်များများကတည်ကြပါတယ်ဟုတ်ကျမတို့က November မှာလုပ်မယ့်ရွေးကောက်ပွဲမှာကျမတို့တနိုင်ငံလုံးအတိုင်းအတာအနေနဲ့ပေါ့နော်ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့ပေါ့နော် observation လုပ်ဖို့အတွက်ကိုကျမတို့အဖွဲ့ကဒီနေ့အဖွဲ့ပါရွေးကောက်ပွဲနေ့စောင့်ကြည့်ရတခုရတော့မဟုတ်ပါဘူးကျမတို့ဒီ August လမှာလုပ်မယ့် voter listအာမဲဆန္ဒရှင်စည်ရင်ကတ်မယ်အိခါဆိုင်နဲ့ကျမတို့တနိုင်ငံလုံးတိုင်းတာအနေနဲ့မဲဆန္ဒရှင်စည်ရင်ကတ်တာကိုလည်းကျမတို့စောင့်ကြည့်မယ်ဒီ campaign period ရဲ့နှစ်လကိုလည်းကျမတို့စောင့်ကြည့်မယ်ကျမတို့မဲယုံထဲမှာကျမတို့ရဲ့ volunteer တွေနဲ့ကျမတို့ရွေးကောက်ပွဲ commission ရဲ့တရားဝင် accreditation ယူပြီးတော့ကျမတို့မဲယုံထဲမှာကြည့်ပါမယ်ရှင
် Bush Institute ရဲ့ဒီ Liberty နဲ့ Leadership Forum ပထမပတ်ကျောင်းစင်ပွဲမှာသမရ Bush က
As I understand, there is an election coming up soon. Our hope is that the election is free and fair. Our hope that is not the election, but a election that leads to other elections. And if that happens, I am confident
that this graduating class is going to be a great election.ဒီလိုအချိန်မျိုးမှာဒီနှစ်ကျောင်းဆင်းတဲ့လူတွေနဲ့အေးဆန်တို့လိုနောက်နှစ်ဆက်ဆက်ပေါ့နော်ကျောင်းဆင်းတဲ့လူတွေနဲ့ကိုယ့်နိုင်ငံရဲ့အနာဂတ်ရေးကိုပုံဖော်ပေးနိုင်လိမ့်မယ်လို့သူအပြည့်အဝယုံကြည်တဲ့အကြောင်းပေါ့နော်ဒီလိုပြောတာနဲ့ပတ်သက်ပြီးတော့ပေါ့နော်အေးဆန်တို့အခုလာတက်နေတဲ့ဒီတင်နာနေဘရမဘယ်လိုပုံဖော်ပေးနိုင်မယ်လို့ယူဆပါလဲရှင
် Liberty and Leadership ပေါ့ကျွန်တော်တို့ဒီလူငယ်ကောင်းဆောင်မှုဒီအတွင်းနှင့်တင် program ကနေပြီးတော့ကျမအတွက်လေ့လာစရာတွေနောက်ပြကျမပြင်ပြီးတော့အသုံးချလို့ရမယ်ပြင်ပြီးအသုံးချလို့ရမယ်ဟာတွေကိုကျမအများကြီးလေ့လာရတယ်ပေါ့နော်အခုဆိုကျမတို့တင်တာဆိုလို့ရှိရင်နှစ်ပတ်ထဲကိုရောက်လာပြီအဲ့နှစ်ပတ်ထဲမှာဆိုလို့ရှိရင်ကျမတင်ရသမျှကြီးအကုန်လုံးကကျမအလုံးမှာရောနောက်ပြကျမခေါင်းဆောင်မှုအကြီးအသေးညင့်တက်ဖို့အတွက်ကဒီ program ကတင်ပြရတယ်ကအများကြီးအသုံးဝင်ပါတယ်ဥပမာအနေနဲ့ပြောမယ်ဆိုလို့ရှိရင်ကျမတို့ဒီ American နိုင်ငံရဲ့constitution အကြောင်းကိုသင်ရတယ် free government ဆိုတာပါလေမူရောကိုကျင့်တရားရောကောင်းတဲ့ခေါင်းဆောင်တရားဖြစ်ဖို့အတွက်ကိုကျမတို့ဘယ်လိုအချက်တွေကအရေးကြီးသလဲ free government နဲ့ free society ဒီရဲ့ဆက်ဆက်မှုကြီးနောက်ကြကျမတို့ free society ဖြစ်ဖို့အတွက်ကိုပြည်သူလူထုရဲ့အခန်းကဏ္ဍတွေကဘယ်လိုရှိမလဲအရက်ဖက်အဖွဲ့အစည်းရဲ့အခန်းကဏ္ဍတွေကဘယ်လိုရှိမလဲဆိုတာကြီးလေကျမတို့သင်ရတယ်ဒီ American နိုင်ငံရဲ့ constitution နဲ့ဒီအရေးကြီးတဲ့ဒီ bill of rights တွေလေ့လာရတယ်လေ့လာတဲ့အခါမှာကျမတို့တိုင်းပြည်မှာလည်းဒီဖွဲ့စည်းပုံအခြေခံနဲ့ပတ်သက်ပြီးတော့ကျမတို့ပြည်သူလူထုကလိုလားနေတဲ့အချက်တွေပြင်ချင်နေတဲ့အချက်တွေကျမတို့ရှိရပေါ့ဒီအခါကျတော့ကျမတို့ဒီခြေတံဖွဲ့စည်းပုံကျောင်းလေးဘုအတွက်ကိုပေါ့နော်ကျမတို့အတွက်ဗလေးစာသင်ခန်းတွေရပေးလိုက်တဲ့ဒီ knowledge တွေဒါကျမတို့ကိုယ်နိုင်ငံမှာကိုပြင်ပြီးတော့တွန်းအားပေးပြီးတော့အလုပ်လုပ်ဖို့အတွက်ကိုပေါ့အဲ့ဒီအချက်တွေအထောက်အကူဖြစ်တယ်ဒီ leadership program ကကျမတို့တင်ပေးတာရပေါ့နော်တခြားနိုင်ငံရဲ့ဒီဥပမာကောင်းတွေကိုကျမတို့တင်ပေးရသူကမင်းတို့ဒါတွေကိုပြန်ပြီးတော့ဒါတွေကိုအသုံးချရမယ်ဒါတွေကို copy ပွားရမယ်ဆိုပြီးတော့သူကအဲ့လိုမျိုးကျမတို့တင်ပေးတာမဟုတ်ဘူးဒီနိုင်ငံတွေမှာဒါမျိုးတစ်မျိုးကြီးရှိခဲ့တယ်မင်းတို့နိုင်ငံရဲ့အခုလက်ရှိအနေအထားနဲ့မင်းတို့ ချင်းပြီးရခါကြတော့မင်းတို့မြန်မာနိုင်ငံကသွားကျင်နေတဲ့ future အတွက်ကိုမင်းတို့ဖြစ်ချင်တာတွေကိုဒီအနေပြီးတော့မင်းတို့အားအတွေ့ကြုံနေယူသွားမလဲပေါ့ပြောမယ်ဆိုလို့ရှိရင်တော့ဟိုငားစာပြတာမဟုတ်ဘူးငားမြားတတ်အောင်ပဲသူကတင်ပေးတာပေါ့နော
်ဟိုနောက်ဆုံးနေနဲ့မေးချင်တာကပေါ့နော်အခုလေ November လ10ရက်နေ့ကျရွေးကောက်ပွဲကျင်းပဖို့ရက်ကလည်းအခုဆိုလို့ရှိရင်၃လကျော်ကျော်လောက်ပဲလို့တော့တယ်ဆိုတဲ့ခါကျတော့ကျမတို့ဒီပြည်တွင်းကလာတဲ့သတင်းတွေရပါတော့ဒီရွေးကောက်ပွဲမှာမဲပေးဖို့လူငယ်တွေနေနဲ့တိတ်ပြီးတော့စိတ်ဝင်စားတာမတွေ့ရဘူးလို့ကြားရပါတယ်ရှင်အဲ့တော့ခါကျတော့လူငယ်တူအနေနဲ့ရွေးကောက်ပွဲဟာဘလောက်အရေးကြီးသဲဆိုတဲ့ဟာကိုဘလို့တိုက်တွန်းချင်ပါလိမ့်ရှင်နောက်ဆုံးအနေနဲ့
ကျမတို့ဒီလာမယ့်ရွေးကောက်ပွဲမှာလူငယ်တွေအနေနဲ့ဒီရွေးကောက်ပွဲပေါ်မှာရာနှုန်းကြီးပါဝင်တက်တက်ပြီးတော့ပေါ့နော်ဥစားမှုတွေပေးဖို့ကိုနိုင်တဲ့အခန်းကဏ္ဍနေပြီးတော့တက်တက်ကြွကြွပါဝင်လှုပ်ဆောင်ပေးဖို့ကလုံးဝတရားရဂိုင်းတော့အရေးကြီးတဲ့ကိစ္စပါကျမတို့ဒီ2015ရွေးကောက်ပွဲကကျမတို့တိုင်းပြည်ရဲ့အပြောင်းအလဲတစ်ခုလည်းဖြစ်တယ်မြန်မာနိုင်ငံအနေနဲ့ရောနိုင်ငံတကာကဒီရွေးကောက်ပွဲပေါ်မှာကိုအာရုံထားတဲ့ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာဖို့အတွက်ကိုဒီရွေးကောက်ပွဲမှာလူငယ်တွေကအားသွန်ခွန်ဆိုင်နဲ့လိုခက်ခဲတွေပဲရှိရှိရုံရုံကြည်ကြည်ရဲရဲဝံ့ဝံ့နဲ့ပါဝင်ပတ်သက်ဖို့အရေးကြီးရယ်အဲကျွန်တော်တို့နိုင်ငံမှာဆိုရင်ဒီကျွန်တော်18မိနစ်ကနေပြီးတော့30ကြာလူကြီးကဒီရတိုင်းနှောင်းကများတယ်ပေါ့နော်ဒီလူငယ်တွေထဲမှာမျိုးသမီးတွေအများကြီးပါနေတဲ့အတွက်ရွေးကောက်ပွဲမှာမဲပေးတဲ့နေရာမှာပေါ့နော်လူငယ်အရေးအတွက်ဒီအကုန်လုံးကမဲပေးနိုင်ဖို့ကအများကြီးအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့နိုင်ငံအတွက်အရေးကြီးတဲ့ဒီရွေးကောက်ပွဲတစ်ခုမှာဒီအဝပါလို့ရှိရင်ကျွန်တော်တို့ဒီရှေ့ဆက်သွားရမယ့်အလုပ်တွေအတွက်ကအားကောင်းတဲ့အချက်တစ်ချက်ဖြစ်တယ်ဆိုတာကိုကျွန်မအနေနဲ့လေးလေးနက်နက်အဲ့ဒါကိုထောက်ပြချင်ပါသေးတယ်ရွေးကောက်ပွဲဆိုတာကကျွန်တော်တို့၄နှစ်တစ်ချိန်မှကြုံတွေ့ရတာဖြစ်တဲ့အတွက်၄နှစ်တစ်ချိန်မှအခွင့်အရေးရတာဖြစ်တဲ့အတွက်ကျွန်တော်တို့လူငယ်တွေအကုန်လုံးအနေနဲ့ရောသူတစ်ဖြစ်အမျိုးသမီးတွေအနေနဲ့အခွင့်အရေးကိုလုံးဝလက်လွတ်မခံဘဲနဲ့ကျမတို့ရဲ့ရွေးချယ်ရမယ်ကိုယ်စားလှယ်လောင်းကိုကျမတို့ရုံရုံကြည်ကြည်နဲ့ရေရဲဝံ့ဝံ့ရွေးချယ်ဖြစ်ဖို့အရေးကြီးပါတယ်ကျမတို့ဒီအခွင့်အရေးကိုလုံးဝဆုံးရှုံးလို့မဖြစ်ပါဘူ
းကလာတန်စီစဉ်တင်ဆက်တဲ့ပတ်စဉ်မြို့သမီးကန္တာကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါတော့သိပ္ပံနဲ့နီးပညာကန္တာကိုနားဆင်ရမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအကျော်ကျော်ရောင်းသူတချို့ကပလတ်စတစ်ရေးသန့်ဘူးကွန်တွေကိုထည့်ပြီးကြော်တယ်လို့ပြောနေကြတာမို့ဘန်အန်ဒီယ်တွေရှိနိုင်မယ်ဆိုတာသိကြကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖော်ခွက်တွေကိုသုံးရမှာသတိထားတဲ့နာတွေကိုဒီတစ်ပတ်မှာပြောပြပါရစေပလတ်စတစ်ကထွက်တဲ့ဆိတ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရန်သားကင်ဆာရံပုံွယ်ဖွဲ့ကလည်းပြောပါတယ်ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုတိဖို့လိုတာပါ plastic တွေကိုစွန့်ပြရမှာလိုက်နာဖို့အတွက် plastic လုပ်ငန်းအသင်းကြီး SPI က plastic တွေကိုအမျိုးအစား9မျိုးခွဲထားပါတယ်အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အဆိပ်တွေထွက်လာစေတဲ့ plastic ကိုတော့အကြမ်းဖျင်းအဖျင်း3မျိုးခွဲထားပါတယ် bisphenol A BPA ဓာတ်ရုပ်ပစ္စည်းဟာလူနဲ့အထွေထွေအများဆုံးဓာတ်ရုပ်အဆိပ်တစ်မျိုးဖြစ်ပြီး SPI အသင်းကြီးရဲ့စွန့်ပြပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ပေါ်လီကာဗိုနိတ်တွေကလည်းထွက်လာတာပါသူကိုပလတ်စတစ်နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကလည်းကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ကာစီနိုဂျင်တစ်မျိုးဖြစ်တဲ့စတိုင်ရင်းတွေထွက်လာစေတဲ့နံပါတ်6ပေါ်လီစတိုင်ရင်းအမျိုးအစားပါသူကိုတော့ဖော့လိုပလတ်စတစ်တို့နဲ့လုပ်ထားတဲ့ခွက်တွေပုဂံတွေပစ္စည်းတွေမှာတွေ့နိုင်ပါတယ်နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့ PVC လို့ခေါ်တဲ့ပေါ်လီဗိုင်နယ်ကလိုရိုက်ပါသူဟာကာစီနိုဂျင်အဆိပ်ဖြစ်နေတတ်မှတ်ထားတဲ့ဗီနိုင်ကလိုရိုက်နဲ့ဒိုင်အောက်ဆင်တွေကိုထုတ်ပေးပါတယ်ရေတန့်ဘူးတွေကိုတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လုပ်ထားတာဖြစ်ပြီးသူ့ကိုကာဗွန်ဟိုက်ဒရိုဂျင်အောက်ဆီဂျင်ပါတဲ့ဒရပ်ပေါင်းနဲ့ပြုလုပ်ထားတာလို့တက်ဆက်စ်ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်ရေတန့်ဘူးတွေကို PED ဆိုတဲ့ Polyethylene Terephthalate မျိုးစားနဲ့လုပ်ပါတယ် recycle ကိုလို့ခေါ်တဲ့ SPI ကိုလို့ပြန်ပြီးတော့သူတို့သုံးရမယ်ဆိုတဲ့အသင်္ကေတပြထားတာတော့နံပါတ်1အမေရိကန်မှာရှိတဲ့ဒေတန်ပူးတွေဆိုရင်တော့အများသောအားဖြင့်တော့ PED နဲ့လုပ်ထားတာဖြစ်ပါတယ်
ဗမာပြည်မှာတော့ဘယ် PED မျိုးစောက်တုံးနေတယ်တော့မသိပါဘူးဟိုတစိမ့်တွေကတ်ထားတာလည်းမရှိဘူးထင်တယ်နောက်ဗမာပြည်မှာလည်းရေတံပူးတွေကဘူပေါင်းကုမ္ပဏီရဲ့600လောက်ရှိတယ်လို့ပြောပါတယ်ဆိုတော့မသိပါဘူးဒါပေမဲ့ PED ဆိုရင်တော့ပိုပျော်တဲ့အမှတ်ကစင်ဒီဂရိတ်နဲ့ဆိုရင်260လောက်ရှိပါတယ်ပူနောက်ပြီးပလတ်စတစ်ကိုလှုပ်တုံးရလဲ PE ကိုလှုပ်တုံးရဆိုလို့ရှိရင်ဒီပလတ်စတစ်ကိုအယုတ်တည်းရဲ့မီးကူးပြီးမလောင်အောင်အတွက်အောက်ဆိုက်တစ်မျိုးထည့်ရတယ် antimony oxide ဆိုတော့အဲ့ antimony ကအဆိပ်တက်နိုင်တဲ့တက်တည်ရှိတယ်ဘာဝအလျောက်ပေါ့နော်အပူချိန်မျိုးပေါ့ပြီးတော့ထည့်ထားမယ်ဆိုရင်တော့ပလတ်စတစ်ချေရပစ္စည်းတွေပေါ့နော်ပျော်ဝင်တာတွေကတိတ်တမတွေ့ကြပါဘူးဟိုတခြားချင်းအမေရိကန်မှာရှိတဲ့ပူတွေမှာဆိုတော့လည်းမတွေ့ဘူးသို့တော်လည်းတခြားတိုင်းတွေမှာကြတော့ဒီ PE တွေပူတွေကနေပြီးတော့ antimony တွေကထွက်ကြလာတဲ့ခါလဲညားသွားတာလည်းတွေ့တွေ့နိုင်တယ်ပြောတယ
် antimony ကနေ antibody ပေးတယ်ဆိုတော့ blue antibody ပေးနိုင်တာပါ
antimony တခုရဲ့ဆိုကြတော့1992ခုစက်တင်ဘာလအမေရိကန်ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာတော့လေးကုဗမီတာမှာ antimony 1 kg ပါရှုမယ်ဆိုရင်အဆုတ်တင်တဲ့နှလုံးမှာပြဿနာဖြစ်တယ်။နောက်ပြီးတော့ဘိုက်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်နာတွေဖြစ်တယ်။သူကအဆိပ်တက်တာတချို့ကလည်းပြောတယ်အာဆင်နစ်လောက်ကိုဟိုဖြစ်တယ်လို့ပြောတယ်
။ရောရေတံဘူးတွေကပေါ့ဒီတောက်ရေထည့်ဖို့တက်တက်ပဲ။သူတို့အကြော်ကြော်တဲ့နေရာမှာမတုံးတင်ဘူးပေါ့နော်။တခြားမြန်မာနိုင်ငံမှာတွေ့ရတယ်ပေါ့အသုံးများနေတဲ့ဥစ္စာ။ဥမာဆိုလို့ရှိရင်လက်ဖက်ဆိုင်တို့ခြေဥဆိုင်တို့မှာဆိုလို့ရှိရင်ဒီအရည်တွေကိုဒီပလတ်စတစ်ကျွတ်ကျွတ်အရည်နဲ့ထည့်ကြတာတွေ့ပါတယ်။ဆိုတော့ဒီဟာတွေမှာအန်ဒီရဲ့အတိုင်းအတာဘလောက်လောက်ရှိပါလဲ
။တကယ်လို့အိတ်ထည့်ထားတဲ့ကျွတ်ကျွတ်အိတ်ကပလတ်စတစ်ရဲ့သဘာဝအရာပေါ့နော်။အစားအသောက်တွေထည့်လို့ရမယ်ဆိုရင်တော့အန်ဒီရဲ့မရှိနိုင်ဘူး။သို့တော်လည်းထည့်တာလည်းအရေးကြီးသေးတယ်။ဒီအိတ်ကကျွတ်ကျွတ်စုနေတဲ့အရည်တွေတိတ်ပူချိန်နေတဲ့အရည်တွေကိုခံနိုင်အောင်လုပ်ထားတဲ့ပလတ်စတစ်ကဟုတ်လားမဟုတ်လားဆိုတော့ဆန်းစစ်ဖို့လိုတယ်။အဲ့ဒါမဟုတ်နိုင်လို့ရှိရင်တော့ဘာမှဆိုပူချိန်မြင့်လာလို့ရှိရင်အိတ်ပလတ်စတစ်လုပ်ထားတဲ့ထဲကဓာတုပစ္စည်းတွေကအရည်တွေပြန်ပျော်ဝင်မှာပဲလေ။အဲ့ဒါတစ်ချက်ရှိရယ်။နောက်ပြီးတစ်ခါလေးကြာလေခုနပြောခဲ့တဲ့ကိုရှိတွေကပလတ်စတစ်တဘာဝကိုပြောင်းပြီးတော့အိတ်ပလတ်စတစ်ထဲကဓာတုပစ္စည်းတွေကအစားနဲ့ရောက်မှာပဲပေါ့နော်။အဲ့ဒါကြောင့်သူအတုံးနဲ့သူတုံးမယ်ပစ္စည်းရလည်းမှန်မယ်သုံးပုံသုံးနည်းရောမှန်မယ်ဆိုရင်တော့အနေရမရှိဘူးသုံးပုံသုံးနည်းမမှန်ဘူးဆိုတော့အနေရရှိသွားနိုင်တယ်နောက်တစ်ချက်ကလည်းနည်းဆုံးပလတ်စတစ်ဖက်ကလေးရပါသွားမယ်ဆိုရင်တော့လည်းမကောင်းပါဘူးဒီမှာ Texas City အနောက်ပိုင်းမှာဆိုရင်တချို့ဆိုရင်နွားတွေကအမိုက်တွေပုံဖို့လုပ်ထားတဲ့ landfill ကခံထားတဲ့ပလတ်စတစ်ကိုစားမိတယ်နဲ့တခါလေဦပိတ်ပြီးသေးတာပဲလေဒါကျွန်တော်တို့ Texas မှာလည်းဖြစ်တယ
်ဒီမြန်မာနိုင်ငံမှာအခု microwave တွေ microwave oven ပေါ့နော်ဒီပုံတွေတုံးနေကြပါဆိုတော့ဒီ microwave နဲ့နှွှေးတဲ့အခါမှာเนาะဘယ်လိုပစ္စည်းမျိုးထည့်ပြီးတော့မနှွှေးသင့်ဘူးလဲအဲ့ဒါနည်းနည်းပြောပြပေးပ
ါဒီအထူးသဖြင့် microwave ကိုသုံးမယ်ဆိုရင် plastic ရဲ့ဘူးကအနောက်ဘက်မှာ microwave safe ပေါ့ microwave နဲ့သုံးရင်ဘာမှမဖြစ်ဘူးဆိုတော့စာကတ်ထားရတဲ့ plastic ဖြစ်ရပါမယ်အဲ့ဒါမဟုတ်လို့ရှိရင်တော့ microwave လုံးလိုက်မယ်ဆိုရင်ဒီ plastic တွေကတတ်တည်ရပေါ့เนาะအကုန်လုံးအစားဆုံးတွေရောက်သွားမှာပေါ့เนาะအဲ့ဒါအသိအရေးကြီးပါတယ်အထူးသဖြင့်ဖောက်ခွက်ကလေးလေပေါ်လီစတိုင်ရင်းနဲ့လုပ်ထားတဲ့အဖြစ်ဖောက်ခွက်ကလေးဆိုရင်မိုက်ခရိုဝေ့ဗ်ကိုလုံးဝကိုမသုံးသင့်ဘူးအဓိကကတော့ပလတ်စတစ်အမျိုးအမည်ကိုတည်ရမှာပေါ့တကယ်လို့အမျိုးအမည်မတည်ဘူးဆိုရင်တတ်နိုင်ရင်တော့မိုက်ခရိုဝေ့ဗ်ကမထည့်တာကောင်းတာပေါ့နော်ဒီဌာနတွေကလည်းအမှတ်ချက်တွေလိုတယ်နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့ပညာပေးလဲလိုတယ်အဲ့တော့လူတွေကမတည်ပဲစားနေရဟုတ်လားမဟုတ်လားလည်းမတည်ဘူးအဲ့ဒီတစ်ချက်နောက်တစ်ချက်ကလည်းကို့အနေနဲ့ဘာလို့ဖုန်နေသေးလဲဆိုတာအတစ်ချက်ကတော့တစ်ခါသုံးပစ္စည်းတွေကိုကြည့်ရပါစေပြီးတော့ဟုတ်လားနောက်တစ်ခါဖြတ်မသုံးပါနဲ့တော်ပေါ်ဆိုတစ်ခါပဲသုံးဖို့ပြောထားတာလေနောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါကနွားနို့ထည့်ပေးတဲ့ဟာဆိုနွားနို့ပဲထည့်မှာဘယ်ကလာမှမသိပလတ်စတစ်မဟုတ်ပဲနဲ့အရင်တော့ကဒါ acid ထည့်ထားပြီးသားဖြစ်နေပုံကြီးဆိုဘယ်နဲ့လုံးအဲ့တော့ဘယ်ကလာမှမသိတာလဲဒုက္ခဖြစ်တယ်ပေါ့နော်နောက်တစ်ချက်ကပါလဲဆိုရင်လူတွေမှလည်းဘယ်နားမှသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူးဥမာဆိုဒီပလတ်စတစ်ကဘယ်ကလာလဲဘာဖြစ်မလဲနောက်ပြီးသူ့ရဲ့အန္တရာယ်တွေကဘာတွေလဲပေါ့နော်အဲ့ဒါလည်းပြောထားတယ်မရှိဘူးနောက်ပြီးတော့လည်းဥပမာဆိုတော့ဘစ်ကွတ်ဆက်ရုံတစ်ခုထုတ်မယ်ဆိုရင်ထုတ်ပိုးလိုက်တဲ့ပလတ်စတစ်တွေကဘာလဲဆန်းချိန်ဆန်းကျုံးနဲ့ညီရတာဘယ်သူကစုံစမ်းစစ်ဆေးနေလဲဒါလည်းဘယ်သူမှမသိသေးဘူးပေါ့နော်အဲ့ဒါကြီးပုံလင်းမြင်တာမှုရောနောက်ပြီးစီကန်းအချက်ပိုင်းမှာလည်းအများကြီးလိုနေရပေါ့နော
်တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်။တ
ော့ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဂျူလာနောက်ပိုင်းကထုတ်ပြန်ခဲ့တဲ့ American နိုင်ငံသားရဲ့ဌာနရဲ့နှစ်ပတ်လည်လူခွင့်ရေးအစီရင်ခံစာအရရုရှားအာဏာရှင်အစိုးရဟာလူခွင့်ရေးချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတယ်လို့ဒါတွေကိုလည်းလစ်လျူရှုနေကြတာပါ။အစိုးရကိုဝေဖန်သူတွေကိုတိုက်ခါချပြီးတရားစွဲဆိုတာနှင်းပန်းနှိပ်စက်တာဒဏ်ကျင်းနဲ့ထောင်ဒဏ်တွေကိုတိုးမြင့်တာဖိနှိပ်တဲ့ဥပဒေသစ်တွေအပါအဝင်လွတ်လပ်စွာပြောဆိုခွင့်နဲ့တရင်လွတ်လပ်ခွင့်တွေကိုရုရှားအစိုးရကကန့်သက်ပိတ်ပင်ခဲ့ပါတယ်။ဒါအပြင်လူနည်းစုတွေကိုလည်းအစိုးရကခွဲခြားဆက်ဆံခဲ့တဲ့အပြင်နိုင်ငံခြားသားမုန်တီအောင်လည်းလှုံ့ဆော်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအပယ်ကန်ဒါမှမဟုတ်လူနည်းစုတွေပေါ်တိုက်ခိုက်မှုတွေကိုလည်းတိုးမြင့်လှုံ့ဆော်နေတာပါ။နိုင်ငံရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေအစိုးရမူဝါဒကိုဝေဖန်သူတွေနဲ့အတိုက်ခံတွေနဲ့အဆက်ဆံရှိသူတွေကိုလည်းရုရှားအစိုးရကဖိအားပေးနေပါတယ်။ရုရှားအစိုးရအုပ်ချုပ်ရေးအဆင့်အားလုံးမှာလက်ဆောင်မှုအတော်လေးကျယ်ပြန့်နေတာပါ။အဲ့ဒီထဲမှာအရာရှိတွေရဲ့လက်ပေးလက်ယူမှုစီမံကိန်းဗဏ္ဍာငွေစည်းရင်းတွေကိုအလွဲသုံးစားလုပ်မှုအစိုးရပိုင်ပစ္စည်းတွေကိုခိုးယူမှုအစိုးရအဝယ်တော်လုပ်ငန်းတွေမှာမတမာကျေးယူမှုချင်းချောက်ပြီးငွေကြေးကောက်ခံမှုပုဂ္ဂလိကအမျက်အစွန်းတွေလုံခြုံရေးယာရုအဆင့်ကိုမမှန်မကန်အသုံးချမှုစတာတွေပါဝင်နေပါတယ်ရုရှားလိုလားတဲ့ခွဲထက်ရေးသမားတွေနဲ့ခရိုင်းမီးယားကိုအုပ်ချုပ်နေတဲ့ရုရှားအာဏာပိုင်တွေထိမ့်ချုပ်ထားတဲ့ယူကရိန်းအရှေ့ခြမ်းမှာလူခွင့်ရေးနှင်းပန်းနှိပ်စက်မှုတွေရှိနေတဲ့အကြောင်းအစီရင်ခံစာမှာအထောက်အထားမှတ်တမ်းတင်ထားတာပါလှုပ်ရှားတက်ကြွသူအိုကာဆန်ဒါကိုချန်ကိုနဲ့ယူကရိန်းပါလီမန်အမတ်နာဒီယာဆေဖချန်ကိုတို့အပါအဝင်အ ਨੇ ဆုံးယူကရိန်းပြည်သူ၁၀ဦးအကြောင်းကိုလည်းမှတ်တမ်းတင်ထားတာဖြစ်ပါတယ်။ရုရှားကကျူးကျော်သိမ်းပိုက်ထားတဲ့ခရိုင်းမီးယားမှာဆိုရင်လေအရက်သားထောင်နဲ့ချီတေဆုံးဒဏ်ရာရခဲ့တဲ့အပြင်လူခွေရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်မှုတွေရှိခဲ့ပါတယ်။ဒါ့အပြင်ရုရှားအစိုးရဟာယူကရိန်းလူမျိုးတွေကိုရုရှားပိုင်နဲ့အတွင်ဖမ်းဆီးခဲ့ပေမဲ့ယူကရိန်းပဋိပက္ခမှာသူတို့မပါဝင်ဘူးလို့အမည်ညင်းဆိုနေပါတယ်။ဘယ်နိုင်ငံမဆိုနိုင်ငံသားတိုင်းရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုလေးစားသင့်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံသားအခွင့်အရေးအပြည့်အဝရှိပြီးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဟာတိုးတက်ကြီးပွားချမ်းသာလာလို့ပဲဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။ရရှိနေခုနားဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အဝမဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာကျွန်တော်တို့ခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းတို့မီတာ16 19နဲ့41တို့ကနေပြန်ပြီးတော့ဖမ်းယူနာဆင်နိုင်ပါတယ် VO American အတန်းရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းတို့မီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာကိုယ်တော့ကမ္ဘာသတင်းချင်းချုပ်ကိုကိုချော်ချော်သိန်းကတလဲချင်ညာပေးมาဖြစ်ပါတယ်ခင်ဗျာ
။အီရန်နဲ့ကမ္ဘာအရေးကြီးနိုင်ငံတွေကြားနျူကလ িয়ার ရေးယာယီသဘောတူညီချက်ကိုတင်းလာနေသည့်ဆက်ပြီးတူချက်လိုက်ပါတယ်။ဆွေးနွေးပွဲတွေကိုဆက်ကျင်းပနေပြီးစနေနေ့ကျရင်ဗီယက်နမ်မြို့မှာနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြပါလိမ့်မယ်။ဂရုနိုင်ငံဟာဥရောပတိုက်စီကပံ့ပိုးငွေနောက်ထပ်ဒေါ်လာ60ဘီလီယံရနိုင်အောင်ရေးဆွဲထားတဲ့စီးပွားပြုပြင်ရေးအစုပြုချက်တွေကိုဂရိပါလီမန်ထောက်ခံမှုရရှိဖို့အတွက်ဝန်ကြီးချုပ်အလက်စစ်စစ်ပရော့စ်ကနောက်ဆုံးအကြိမ်ဆွဲဆောင်ကြိုးပမ်းခဲ့ပါတယ်။မြန်မာနိုင်ငံမှာနိုဘယ်လရှိနေကြရင်ကျမမဲ့ရွေးကောက်ပွဲတွေဟာမြန်မာကောင်းဆောင်တွေအနေနဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးဆိုင်ရာပေးထားတဲ့ဂရီးတွေတိုင်းလို့ဆောင်မှုအခွင့်အလမ်းတစ်ခုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်အမတ်ဂျိုးခရိုလီကပြောလိုက်ပါတယ်။ဒီတော့အတွင်းမှာပဲစင်ရတဲ့နိုင်ငံတွေကိုပေးတဲ့အခွင့်ကလွန်ခွင့်ဆိုင်ရာဂျိုးခန်းစားခွင့်တွေပါဝင်ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့နောက်ထပ်လှုပ်ဆောင်ချက်တွေကိုရွေးကောက်ပွဲ PRD ဆိုင်ငံ့ထားတဲ့နယ်လို့အထက်လွှတ်တော်အမတ်မစ်မကွန်နယ်ကပြောပါတယ်။ရွေးကောက်ပွဲကျင်းပမယ့်အကြေညာတဲ့ပေါ်အာဆီယံလွှတ်တော်အမတ်တွေကကြိုဆိုပေမဲ့စိုးရိမ်မှုတချို့ရှိနေတယ်လို့ပြောကြပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့ကလေးတငယ်နဲ့လက်နက်ကိုင်ပြည်ပခများရေးရာအထူးကိုယ်စားလှယ်လိုင်လာဇရူဂီဟာမြန်မာနိုင်ငံကိုဇူလိုင်လ17ရက်နေ့ကနေ18ရက်နေ့ထိလာရောက်ပါလိမ့်မယ်ခင်ဗျာ
။ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအော်တာယက်ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49 50နဲ့လိုင်းနံမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ညနေပ
ါ This program has come to you from the Voice of America, Washington.